Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေကောစာတက်ဂရီ1368ခုတကူလာဇန်9ရက်မဟာဒဇန်အကြက်နေ့ခရစ်တက်ဂရီ2016ခုနှစ်ဧပြီလ14ရက်ကြာသာပတေးနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ40 kHz 9433ညနဲ့လိုင်းဒိုမီတာ49 kHz 63ည43ညတို့ကနေဖမ်းယူနားဆင်နေပါတယ်ခင်ဗျာ။တော်တော်ရှင်အားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်စံမိုးရေပါအခုမနေ့ဖက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပ
ါမင်္ဂလာမနေ့ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝိုင်းလိုက်မှာဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ဂရိနဲ့မက်ဆီဒိုနီးယားနိုင်ငံတွေကမှာဒုက္ခသည်တွေနဲ့ရပ်တန့်ဖွယ်တွေကြားထိတိုက်ရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်2015ခုနှစ်အတွင်းမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်စကိုင်းတိုင်းမော်လိုက်မြို့အနီးကိုဗဟိုပြုပြီးပြင်းအား 6.9 ရှိတဲ့ငရင်တစ်ခုမနေ့ညကလုတော့ပါတယ်ဒီလိုထူးခြားတဲ့မြန်မာနိုင်ငံကသတင်းတွေကိုမှတ်နာနာချမ်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့လိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းတော်တွေတည်းမှာဆိုရင်တော့
For example, we have seen important democratic gains in such countries as Tunisia, Nigeria, Sri Lanka and Burma. Though in each there are challenges
အမေရိကန်နိုင်ငံရဲ့ဝန်ကြီး John Kerry ဖြစ်ပါတယ်ခင်ဗျာ2015ခုနှစ်အတွင်းလူခွင့်ရေးတိုးတက်မှုရှိတဲ့နိုင်ငံတွေဆီမှာမြန်မာနိုင်ငံပါဝင်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့တင်ဆက်မယ့်သတင်းတော်မှာအပြည့်အစုံကိုကြားကြရမှာပါအဲ့ဒီနောက်မှာဆိုရင်တော့မင်းညာဥပိုင်းကမြန်မာနိုင်ငံအနောက်မြောက်ဘက်ပိုင်းကလေးမျိုးအနီးကိုဗိုလ်ပြုတ်ပြီးတော့လွတ်ခတ်သွားတဲ့မြင်းကလေးရဲ့အခြေအနေပြီးတော့ရန်ကုန်တကြံမှာတန်ကြပ်အဖွဲ့တွေကအစိုးရစစ်ဆိုးရလက်ထက်တုံးကလူလုံပြောင်တကြံတန်ကြပ်ထိုးစရာအချက်လက်တွေနည်းလာတယ်ဆိုပြီးတော့လိလာသူတွေကပြောဆိုရတဲ့အကြောင်းစာရတွေကိုနားဆင်ကြဖို့ရှိပါတယ်ပြီးတော့တကြံခါတော့တည်တည်ရှင်းရှင်းတဲ့ပုဂ္ဂိုလ်တွေနားဆင်ကြမှာပါနောက်ပိုင်းမှာတော့မြမအကြီးတုံးသက်ချက်အပါဝင်အပတ်စဉ်စီစဉ်တွေကိုတင်ဆက်ပေးမှာဖြစ်ပါတယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုစုံဝင်းနိုင်နဲ့မနန်နာချမ်းတို့ကကြီးညာပေးကြပါလိမ့်မယ
်ဂရိနဲ့မက်ဆီဒိုနီးယားနိုင်ငံကြားချားထားတဲ့ချန်စီယိုကိုဖျက်ချဖို့ကြိုးစားကြတဲ့ရွှေ့ပြောင်းဒုက္ခသည်တွေကိုနိုင်ငံနယ်စပ်ဒေသမှာရှိတဲ့ရဲတပ်ဖွဲ့တွေကမျက်ရည်ပုံနေနဲ့ပြစ်ခတ်ခဲ့ပါတယ်လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကပေးထားတဲ့ဆောင်တွေနဲ့ချန်စီယိုကိုကာပြီးအပေါ်ကိုကြော်တက်ဖို့ကြိုးစားရင်းရဲတပ်ဖွဲ့တွေကိုဂဲနဲ့ပြစ်ပေါက်နေကြတဲ့စာနာပြသူတွေကိုရဲတပ်ဖွဲ့ကမျက်ရည်ပုံနေနဲ့ပြစ်ခတ်ခဲ့ခြင်းဖြစ်ကြောင်းမျက်မြင်သက်သေတွေကပြောပါတယ်ဖမ်းဆီးထိန်းသိမ်းမှုပြုလုပ်ခဲ့ခြင်းမရှိသလိုထိခိုက်ဒဏ်ရာရတဲ့သတင်းတွေလည်းထွက်မလာခဲ့ပါဘူးဗိုလ်ထုနေကဖြစ်သွားခဲ့တဲ့အဲ့ဒီထိတိုက်ရင်ဆိုင်မှုတွေဟာအီဒိုမေနီမြို့အတွင်းယာယီတိဆောက်ပေးထားတဲ့စခန်းတွေမှာနေထိုင်နေကြတဲ့ထောင်ပေါင်းများစွာသောဒုက္ခသည်တွေကစိတ်ပြက်လာပြီးရတပ်ဖွဲ့တွေနဲ့အခုသတင်းပတ်အစောပိုင်းကအလားတူထိတ်တန့်ရင်ဆိုင်မှုတွေဖြစ်ခဲ့တဲ့အီဒိုမေနီနေဇာဂိတ်အနီးမှာဖြစ်သွားခဲ့တာပါပြီးခဲ့တဲ့တနင်္ဂနွေနေ့ကနေဇာဂိတ်ဖွင့်နေဆိုတဲ့ကောလာဟာလသတင်းတွေထွက်လာပြီးတဲ့နောက်ဒုက္ခသည်တွေကနေဇာကိုဝင်တိုးကြတဲ့အချိန်မက်ဆီဒိုနီးယားရတပ်ဖွဲ့ကရာဘာချီဇာနေနဲ့ပြစ်ခတ်ခဲ့တဲ့အတွက်ယာနဲ့ချီတဲ့ဒုက္ခသည်တွေထိခိုက်ဒဏ်ရာရသွားခဲ့ပါတယ်
အမေရိကန်နိုင်ငံသားရဲ့ဌာနက2015ခုနှစ်အတွက်လူခွင့်ရေးစီရင်ခံစာကိုဧပြီလ13ရက်နေ့ကထုတ်ပြန်ခဲ့တာမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဖော်ပြထားတာမှာတော့လွတ်လပ်စွာပြောဆိုခွင့်စုဝေးခွင့်နဲ့ဟောပြောခွင့်ပဋိပက္ခတွေဖြစ်ပွားနေတဲ့တိုင်းဒေသတွေမှာလူခွင့်ရေးချိုးဖောက်မှုဖြစ်ပေါ်နေပြီးရိုဟင်ဂျာတွေပေါ်ကန့်သတ်ချုပ်ချယ်မှုတွေဟာလွန်ခဲ့တဲ့နှစ်အတွင်းအဆိုအဆုံဖြစ်ပေါ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဖြစ်တယ်လို့ဖော်ပြထားပါတယ်ကျောင်းသားတွေလေယာမြေတိမ်းဆဲမှုကိုစန့်ကျင်တဲ့တက်ကြွလှုပ်ရှားသူတွေလွတ်လပ်စွာပြောဆိုခွင့်နဲ့စူဝင်းခွင့်တွေကိုအသုံးပြုခဲ့ကြတဲ့လူပုဂ္ဂိုလ်တဦးချင်းစီကိုဖမ်းဆီးထိန်းသိမ်းတာတွေ2015ခုနှစ်အတွင်းပြုလုပ်ခဲ့တယ်လို့စီရင်ခံစာမှာဖော်ပြထားပါတယ်။အစိုးရအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေတိုင်းပြည်မဲ့ဖြစ်နေသူတွေအရေးအကြမ်းဖက်မှုနဲ့ရိုဟင်ဂျာတွေကိုနှိမ့်ချဆက်ဆံတာစတဲ့ချိုးဖောက်မှုတွေရဲ့အခြေခံအကြောင်းရင်းတွေကိုဖြည့်ရှင်းဖို့အတွက်အနည်းငယ်သာလှုပ်ဆောင်ခဲ့တယ်လို့လည်းလူခွင့်ရေးစင်ခန်းစာမှာထောက်ပြထားပါတယ်။ဒါ့အပြင်အာရမပြုခြင်းမှုနဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုအာရမစိတ်ခိုင်းမှုနိုင်ငံရေးရည်မှန်းချက်နဲ့ဖန်ဆီးထိန်သိမ်းမှုငြိမ်းချမ်းစွာဆန္ဒပြကြသူတွေကိုအင်အားအလွန်ကျွံသုံးဆွဲမှုအဂတိလိုက်စားမှုကြည်ကြဲပြင်းပြင်းဖြစ်ပေါ်နေတာတွေနဲ့ချင်းချောက်ပြီးသတင်းနောက်တွေကိုမကြခဏဖန်ဆီးမှုစတဲ့တိတာထင်ရှားတဲ့တခြားလူခွင့်ရေးချိုးဖောက်မှုတွေကိုလည်းမြန်မာအစိုးရအနေနဲ့2015ခုနှစ်အတွင်းမှာချိုးဖောက်ခဲ့တယ်လို့စီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာစစ်တပ်ကကလေးစစ်သား146ဦးကိုလွှတ်ပေးခဲ့ပေမဲ့ကလေးစစ်သားစုဆောင်းမှုတွေဆက်လက်ဖြစ်ပေါ်နေဆဲဖြစ်တဲ့အကြောင်းပြောဆိုမှုတွေဆက်လက်ထွက်ပေါ်နေဆဲဖြစ်ကြောင်းလူမောင်ကကူးမှုနဲ့ကလေးငယ်တွေရောအရွယ်ရောက်သူတွေကိုပါအာရမခိုင်းစေမှုတွေရှိနေဆဲဖြစ်ကြောင်းလဲအမေရိကန်နိုင်ငံသားရဲ့ဌာနကထုတ်ပြန်တဲ့လူခွင့်ရေးအစီရင်ခံစာမှာဖော်ပြထားပါတယ်
။ကမ္ဘာတဝန်းမှာရှိတဲ့အာဏာရှင်အစိုးရတွေဟာသူတို့ရဲ့အာဏာကိုချိန်ချောက်လာတဲ့တိုင်းသူပြည်သားတွေကိုရက်စက်ကြမ်းကြုတ်စွာဖိနှိပ်ချုပ်ချယ်နေကြတယ်လို့အမေရိကန်ပြည်ထောင်စုနေ ကဗုဒ္ဓဟူးနေ့မှာဆွဆွဲလိုက်ပါတယ်2015ခုနှစ်တွင်လူမှုအဖွဲ့အစည်းတွေပေါ်ကမ္ဘာတဝန်းရှိအာဏာရှင်နိုင်ငံတွေကဖြိုခွင်းနေနေမှုတွေပုံမတိုးမြင့်လာနေတဲ့အကြောင်းတိကျလွတ်လပ်တဲ့အသံတွေကိုတိတ်ဆိတ်သွားအောင်လှုပ်ဆောင်တာနိုင်ငံရေးအမြင်မတူသူတွေပပျောက်သွားအောင်လှုပ်ဆောင်တာနဲ့ငြိမ်းချမ်းစွာပြောင်းလဲမှုဖော်ဆောင်နိုင်မဲ့လမ်းစာတွေကိုပိတ်ပစ်တာတွေပြုလုပ်နေကြောင်းအမေရိကန်နိုင်ငံရဲ့ဌာနကအချိန်40မြောက်ထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်။အာဏာရှင်အစိုးရတွေကလူမှုအဖွဲ့အစည်းတွေကိုဖိနှိပ်ချုပ်ချယ်တာဟာသူတို့အပေါ်အများပြည်သူတွေကစစ်ဆေးမေးမြန်းတာတွေလှုပ်ဆောင်မှာစိုးရိမ်နေတဲ့အတွက်ဖြစ်ပြီးသူတို့ကိုထိန်းချုပ်လို့မရနိုင်တဲ့အနေအထားထိလူထုကအတူတကွပူပေါင်းလှုပ်ဆောင်လာကြမှာကိုစိုးရိမ်နေတဲ့အတွက်ဖြစ်တယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်အစဉ်လာအဖြစ်အာဏာရှင်နိုင်ငံတွေလို့သတ်မှတ်ထားကြတဲ့မြောက်ကိုရီးယားကျူဘာတရုတ်အီရန်ဆူဒန်နဲ့ဥစ်ဘက်ကစ္စတန်နိုင်ငံတွေအပါအဝင်အမေရိကန်နိုင်ငံရဲ့ဌာနကတိုက်ပိအတော်များများကိုအစီရင်ခံစာထဲမှာဝေဖန်ထောက်ပြထားပါတယ်အရာသားတွေကိုလူမဆန်စွာတိုက်ခိုက်တပ်ဖြတ်မှုတွေကျူးလွန်တဲ့ IS အစ္စလာမစ်စစ်သွေးကြွအဖွဲ့ကိုလည်းအမေရိကန်နိုင်ငံရဲ့ဌာနအစီရင်ခံစာထဲမှာပြစ်တင်ရှုံချထားပါတယ်
ဗနာရေးအခြေအနေမတိမငြိမ်ဖြစ်နိုင်တဲ့အနေရတွေဟာငွေကြေးချမ်းသာတဲ့နိုင်ငံတွေမှာပုံမှန်မြင့်တက်လာနေပြီးတက်သစ္စာဈေးကွက်တွေမှာလည်းဆက်လက်မြင့်မားနေတဲ့အကြောင်း IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။မကြသေးခင်ကဗနာရေးဈေးကွက်မှာကြုံခဲ့ရတဲ့ဖျော်ဖျဲအခြေအနေတွေဟာစီးပွားရေးဖွံ့ဖြိုးမှုကိုအားနည်းနေတာ၊မရေရာမှုတွေကြီးထွားလာနေတာ၊ရင်းနှီးမြှုပ်နှံသူတွေကြားယုံကြည်မှုကျဆင်းလာတွေနဲ့တခြားအကြောင်းရင်းတွေကိုရောင်မြန်ထင်ဟပ်နေတဲ့အကြောင်း IMFရဲ့အစစ်မြစ်အရာရှိတဦးဖြစ်တဲ့ဟိုဆေးဗင်နဲကဗုဒ္ဓဟူးနေ့မှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဗနာငွေဈေးကွက်တွေအနေနဲ့နှစ်ဆက်ပိုင်းကရှုံးပေါ်ခဲ့ရကနေနေရာတော်တော်များများမှာပြန်နလန်ထူလာနေပေမဲ့ဆက်လက်လှုပ်ဆောင်စရာတွေကျန်နေဆဲဖြစ်ပြီးအန္တရာယ်ကိုမလွတ်မြောက်သေးဘူးလို့လည်းသူကသတိပေးခဲ့ပါတယ်။ IMF အစစ်မြစ်အရာရှိမစ္စတာဗင်နဲရဲ့အဆိုအရငွေချေးငှားမှုတွေကကမ္ဘာတဝန်းစီးပွားရေးလုပ်ငန်းတွေမှာကျွေးဆိုးတွေကြောင့်ထိနာနေရပြီးတော့ဒီပြဿနာတွေကိုရင်ဆိုင်နိုင်အောင်ဘဏ်တွေအနေနဲ့ပြည့်ပြည့်စုံတဲ့မဟာဗျူဟာတစ်ခုချမှတ်ဖို့ကိုလည်းသူကတိုက်တွန်းခဲ့ပါတယ
်။ VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.15 နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြန်မာနိုင်ငံအနောက်မြောက်ပိုင်းစကိုင်းတိုင်းဒေသအတွင်းကမော်လိုက်မြို့အနီးကိုဗဟိုပြုပြီးပြင်းအား 6.9 ရှိတဲ့ငရင်တစ်ခုလောက်ခတ်သွားခဲ့တယ်လို့အမေရိကန်ဘူမိပေဒါတိုင်းထွာရေးဌာနကသတင်းထုတ်ပြန်ပါတယ်။မော်လိုက်မြို့ဟာစကိုင်းတိုင်းကလေးမြို့နဲ့52မိုင်လောက်ဝေးတယ်လို့ဆိုပါတယ်။ဧပြီလ13ရက်နေ့ညမြန်မာစံတော်ချိန်ည 8:25 မိနစ်လောက်ကမန္တလေးမြင်းကလင်းစခန်းရဲ့အနောက်မြောက်ဘက်120မိုင်လောက်အကွာမြန်မာနိုင်ငံအတွင်းကလေးမြို့ရဲ့အရှိတောင်ဘက်52မိုင်လောက်အကွာကိုဗဟိုပြုပြီးပြင်းအား 6.8 ရှိတဲ့မြင်းကလင်းတစ်ခုလုခတ်သွားတယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွန်ကြားရေးဦးစီးဌာနကလည်းငရင်လုတ်ပြီးမကြခင်မှာပဲသတင်းထုတ်ပြန်ခဲ့ပါတယ်။လုခတ်သွားတဲ့ငရင်ရဲ့အရှိန်ကိုအနီးနားကကလေးမြို့နဲ့မုံရွာမြို့တို့အပြင်မန္တလေးစခိုင်းနဲ့ရန်ကုန်မြို့တို့မှာရှိတဲ့မြို့ကနေပါခန်းစားသိရှိလိုက်ကြရတာပါငရင်တန်းကြောင့်စကိုင်းတိုင်းရင်းမပင်မြို့နယ်မြရိတ်ရွာမြရိတ်တောင်ပေါ်ကျောင်းတိုက်အတွင်းမှာတည်ထားကိုးကွယ်တဲ့နှစ်150လောက်တပ်တန်းရှိတဲ့ဇေဒီတော်ကကြောက်ထီးတော်မြေခခဲ့ရကြောင်းလဲပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်တခြားဖျားပထိုးအနေငယ်နဲ့အဆောက်အဦအနေငယ်ပျက်စီးသွားခဲ့ပြီးလူအသေးပြောက်တရင်မရရှိသေးကြောင်းလိုအပ်တဲ့အကူအညီတွေပေးနိုင်ရေးအတွက်ကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဦးစီးဌာနအနေနဲ့အချိန်နဲ့တပြေးညီစောင့်ကြည့်လျက်ရှိကြောင်းလူမှုဝန်ထမ်းပြန်လည်နေရာချထားရေးနဲ့ကယ်ဆယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမြတ်အေးကသူ့ရဲ့ Facebook လူမှုကွန်ရက်မှာဖော်ပြထားပါတယ်
တောင်ကိုရီးယားနိုင်ငံမှာဗုဒ္ဓဟူးနေ့ကကျင်းပခဲ့တဲ့လွှတ်တော်ရွေးကောက်ပွဲမှာမဲယုံကထွက်လာသူတွေကိုကောက်ယူထားတဲ့ရာလက်တွေအရလက်ရှိသမ္မတပတ်ကွန်ဟဲရဲ့ရှေးယိုးဆွဲဝါဒီစီညူရီပါတီနဲ့ပြိုင်ဘက်ဖြစ်တဲ့တိုက်ခန့်ပါတီကမျှော်လင့်ထားတာထက်အခြေအနေပိုကောင်းနေပြီးတော့အာဏာရပါတီကအမျိုးသားလွှတ်တော်မှာအများစုနေရယူထားတာကိုတော့လက်လွတ်ကောင်းလက်လွတ်ရနိုင်ပါတယ်မကြသေးခင်ကကောက်ယူခဲ့တဲ့လူလူစစ်တမ်းတွေမှာတော့သမ္မတပတ်ကလူလူထောက်ခံမှုကိုအခိုင်အမာရရှိထားကြောင်းပြသနေပြီးတော့အထူးသဖြင့်မြောက်ကိုရီးယားနျူကလ িয়ার ချင်းချောက်မှုကြီးထွားလာနေချိန်မှာအမျိုးသားလုံခြုံရေးနဲ့ပတ်သက်လို့ပြက်ပြက်သားသားရက်တိချက်ကြောင်းထောက်ခံခဲ့ကြတာပါဒီတစ်ချိန်ရွေးကောက်ပွဲမှာတော့လွှတ်တော်ထဲမှာကိုယ်စားလှယ်နေရာ300အထိတိုးမြင့်သွားမှာဖြစ်ပါတယ်
တောင်တရုတ်ပင်လယ်ပြင်အတွင်းဘ ပြင်ပိုင်ဆိုင်မှုအငင်းပွားမှုတွေကြောင့်တင်းမာမှုတွေဖြစ်ပေါ်နေတဲ့အပေါ်ဆိုရင်ပူပန်ကြောင့် G7 လို့ခေါ်တဲ့စက်မှုဖွံ့ဖြိုးတိုးတက်တဲ့ထိပ်တန်းခုနှစ်နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေ CEO တွေကထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာထည့်သွင်းဖော်ပြထားတာကိုမကျေနပ်ကြောင်းထပ်မံပြောကြားလိုတဲ့အတွက် G7 နိုင်ငံတွေကတန်တပန်တွေကိုတရုတ်အစိုးရကဆင့်ခေါ်ခဲ့ပါတယ်။သက်ဆိုင်ရာနိုင်ငံတွေကတန်တပန်တွေကိုဆင့်ခေါ်ပြီးပြင်လဲပြင်ဆိုင်ရာအငင်းပွားမှုနဲ့ဆိုင်တဲ့ကိစ္စမှာတရုတ်အစိုးရရဲ့တည်ချက်ကိုအလေးနဲ့ပြောကြားလိုက်တယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်လူခန့်ကပုထုနေမှာပြောပါတယ်။
ကမ္ဘာခေါင်းဆောင်တွေနဲ့ပတ်သက်နေတဲ့ပြည်ပကဗန်ဆင်းရင်အများပြားနဲ့ဆက်နွယ်နေတဲ့ Mossack Fonseca ဥပဒေအကျိုးဆောင်ကုမ္ပဏီရုံးခန်းတွေကိုပနားမအစိုးရအာဏာပိုင်တွေဝင်ရောက်စီးနှင်းရှာဖွေခဲ့ကြပါတယ်။အစိုးရရှင်းနေတွေနဲ့ရဲတပ်ဖွဲ့ကကုမ္ပဏီကိုဥပဒေမဲ့လုပ်ရက်တွေအတွက်အသုံးချခဲ့ပွဲရှိတဲ့အကြောင်းပြသနိုင်တဲ့အထောက်အထားတွေကိုရှာဖွေခဲ့ကြတယ်လို့ပနားမရှင်းနေချုပ်ရုံးကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့မန္တန္တချမ်းတို့ကြီးညာသွားကြတာဖြစ်ပါရခင်ဗျာ။အခုတော့သတင်းလွှာတွေတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။2015ခုနှစ်လူခွင့်ရေးဆိုင်ရာအစီရင်ခံစာကိုအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကဧပြီလ23ရက်ဗုဒ္ဓဟူးနေ့မှာထုတ်ပြန်ခဲ့ပါတယ်။ကမ္ဘာတစ်ဝှမ်းလူခွင့်ရေးတိုးတက်ကောင်းမွန်စေဖို့နဲ့ဒီမိုကရေစီရှင်သန်စေဖို့အခုလိုရည်ရွယ်ချက်နဲ့နှစ်စဉ်အစီရင်ခံစာထုတ်ပြန်နေရမှာတိုးတက်မှုမြင်တွေ့ခဲ့ရတဲ့နိုင်ငံတွေအနေနဲ့မှာမြန်မာနိုင်ငံလည်းပါဝင်တယ်လို့နိုင်ငံသားကြီးဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲမှာဝင်းကြီးဂျွန်ကယ်ရီကပြောကြားလိုက်ပါတယ်အကြောင်းစုံကိုဒေါ်လာလာတန်းကတင်ဆက်ပေးမှာပါခင်ဗျာ
အမေရိကန်နိုင်ငံသားရဲ့ဌာနရဲ့နိုင်ငံတကာလူခွေးအစီရင်ခံစာရဲ့ဥတီချက်ကတော့ကမ္ဘာတစ်ဝှမ်းလူခွေးနဲ့ဒီမိုကရေစီတိုးတက်ကောက်မွန်စေဖို့ဖြစ်ပေမဲ့လို့လေဒီနှစ်ထုတ်ပြန်တဲ့အစီရင်ခံစာမှာကမ္ဘာတစ်ဝှမ်းအာဏာရှင်အစိုးရတွေအနေနဲ့သူတို့အာဏာတွေကိုဆက်ထိန်းထားနိုင်ဖို့ပြည်သူလူထုရဲ့အသံတွေကိုအင်အားသုံးပြီးရက်ဆက်စွာတိုးမြှင့်နှိမ်နင်းနေတယ်လို့ဖော်ပြထားပါတယ်အခုလိုလူအခွင့်အရေးနဲ့ဒီမိုကရေစီတိုးတက်ကောင်းမွန်စေဖို့ရွေကျက်နဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာတင်ပြတဲ့အရာမရောက်တာမှန်ပေမဲ့လို့ဆက်လက်ကြိုးပမ်းသွားမယ်ဆိုရင်အပြောင်းအလဲတွေပေါ်ဆောင်ပေးနိုင်တာတွေရှိတာကိုမြန်မာအပါအဝင်တချို့နိုင်ငံတွေမှာတွေ့နေရပြီလို့ဝင်ကြီးဂျွန်ကယ်ရီကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
် For example, we have seen important democratic gains in such countries as Tunisia, Nigeria,Sri Lanka and Burma, though in each there are challenges that still need to be overcome.
ဥပမာတူနီးရှားနဲ့နိုင်ဂျီးရီးယားသီးလင်္ကာနဲ့မြန်မာနိုင်ငံတွေမှာအရေးကြီးတဲ့ဒီမိုကရေစီပြောင်းလဲတွေကိုကျွန်တော်တို့မြင်တွေ့ခဲ့ရပါပြီ။ဒါပေမဲ့ဒီနိုင်ငံတစ်နိုင်ငံချင်းစီမှာကျော်လွှားနိုင်ဖို့လိုအပ်တဲ့အခွင့်အရေးတွေရှိနေသေးပါ။ဒီအခွင့်အရေးတွေကိုရင်ဆိုင်နိုင်ဖို့အတွက်တနိုင်ငံချင်းစီလိုက်ကြိုးပမ်းအားထုတ်မှုတွေမှာကျွန်တော်တို့ကနီးနီးကပ်ကပ်လက်တွဲဆောင်ရွက်သွားမှာဖြစ်ပါတယ
်။ဆေးအုပ်ချုပ်မှုအောက်150ကျော်ကြာနေခဲ့ရတဲ့မြန်မာနိုင်ငံမှာလူအခွင့်အရေးကျူးလွန်ချိုးဖောက်မှုတွေရှိတဲ့အတွက်ကြောင့်အမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်ခဲ့တဲ့စီရင်ခံစာတိုင်းမှာစိုးရိမ်ပကင်းဖြစ်တဲ့ကြောင်းဖော်ပြခြင်းခံခဲ့ရတဲ့အပြင်တန်ခပိတ်ဆို့မှုတွေလည်းချက်မှတ်ခံခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့လို့ပြီးခဲ့တဲ့နှစ်နိုဝင်ဘာလရွေးကောက်ပွဲမှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကအပြတ်အသတ်နိုင်ရရှိလိုက်ပြီးတဲ့နောက်အယတအစိုးရဖွဲ့နိုင်ခဲ့တဲ့အပြင်လူအခွင့်အရေးတိုးတက်မှုတွေစတင်တွေ့ရှိလာရပြီဖြစ်ပါတယ်။ရှေ့မှာရင်ဆိုင်ရမယ့်အကဲဆတ်မှုတွေကိုလည်းအမေရိကန်ကဆက်လက်ကူညီသွားမှာဖြစ်တယ်လို့ဒီမိုကရေစီလူအခွင့်အရေးနဲ့အလုံသမားကြီးရလက်ထောက်ဝန်ကြီးတော်မလနော့စကီကပြောခဲ့ပါတယ
်။ We're focused on how to push for more progress in the year ahead. In Burma, an elected civilian government has begun to free political prisoners.
ကျွန်တော်တို့အနေနဲ့လာမယ့်နှစ်မှာတိုးတက်မှုပုံမရရှိဖို့အတွက်ဘယ်လိုဖိအားပေးဆောင်ရွက်သွားမလဲဆိုတာကိုဦးစားပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာရွေးကောက်ခံရတဲ့အစိုးရကနိုင်ငံရေးအကျဉ်းသားတွေကိုစတင်လှုပ်ပေးနေပါပြီ။နိုင်ငံရဲ့ဥပဒေတွေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ကြိုးပမ်းမှုတွေ၊တိုင်းရင်းသားလူနည်းစုတွေနဲ့ငြိမ်းချမ်းရေးပုံမရရှိဖို့ကြိုးပမ်းမှုတွေနဲ့လူအခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကဲဆတ်မှုတွေကိုရင်ဆိုင်နိုင်ဖို့ကျွန်တော်တို့အနေနဲ့တက်နိုင်တဲ့ဘက်ကအကူအညီပေးသွားမှာဖြစ်ပါတယ်။
မြန်မာနိုင်ငံရဲ့လူအခွင့်အခြေအနေနဲ့ပတ်သက်ပြီးအစီရင်ခံစာမှာဖော်ပြထားတာကတော့ဖွဲ့စည်းပုံအခြေခံဥပဒေအရလွှတ်တော်တွေမှစစ်တပ်ကိုယ်စားလှယ် 25 ရာခိုင်နှုန်းပါဝင်နေတာကာကွယ်ရေးပြည်ထောင်ရေးနဲ့နေဆလုံခြုံရေးဝန်ကြီးဌာနတွေကိုစစ်တပ်ရဲ့လက်အောက်မှာထားရှိနေတဲ့အချက်နဲ့သမ္မတကအရေးပေါ်အခြေအနေကြေညာခဲ့ရင်စစ်တပ်အနေနဲ့အာဏာသိမ်းနိုင်တဲ့အချက်ကိုလည်းထောက်ပြထားပါတယ်။ဒါအပြင်2015ခုနှစ်တွင်မြန်မာနိုင်ငံမှာလူခွေးပြဿနာအနေနဲ့အဓိကသုံးရပ်ကတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စူဝေးခွင့်နဲ့စီယုံခွင့်တို့မှာကန့်သတ်ခြင်းခံနေရတာတွေပြည်ပကဖြစ်ပွားနေတဲ့တိုင်းဒေသတွေမှာ လူခွင့်ကျူးလွန်ချိုးဖောက်မှုတွေနဲ့ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေအပေါ်ကန့်သတ်ချုပ်ချယ်မှုတွေကိုထောက်ပြထားပါတယ်။တခြားဆက်တဲ့ဖြစ်ပွားနေတဲ့လူခွင့်ပြဿနာတွေကတော့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုပြည်စစ်သားအုံပြုမှုအပါအဝင်အတ္တမလိုအားပေးခိုင်းစေမှုနိုင်ငံရေးအရညံစင်ဖန်ဆီးမှုအပြင်ငြိမ်းချမ်းစွာထုတ်ဖော်ပြောဆိုသူတွေကိုအင်အားသုံးနှိမ်နှင်းမှုနဲ့အဂတိလိုက်စားမှုကျယ်ပြန့်တဲ့အခြေအနေတွေနဲ့သတင်းတောက်တချို့ကိုဖန်ဆီးမှုတွေကိုထောက်ပြထားပါတယ်။ခုလိုလူအခွင့်အရေးကျူးလွန်ချိုးဖောက်မှုတွေကိုဦးသိန်းစိန်အစိုးရဟောင်းလက်ထက်ကအကန့်အသတ်နဲ့အရေးယူမှုတွေရှိခဲ့ပေမဲ့ကျူးလွန်ချိုးဖောက်တဲ့အစိုးရအရာရှိတွေနဲ့လုံခြုံရေးတပ်တွေအနေနဲ့ကတော့အရေးယူခံရခြင်းမှကင်းလွတ်ကြတာတွေ့ရတယ်လို့ထောက်ပြထားပါတယ်။အချိန်နဲ့မှာပဲတိုင်းရင်းသားနဲ့နှစ်ကိုင်းအုပ်စုတွေထဲမှာလည်းအတင်းအဓမ္မလူအပိခိုင်းစေမှုခလိစစ်သားများအသုံးပြုမှုအပြင်ပဋိပက္ခတွေမှာအယက်သားတွေကိုအကာအကွယ်ပေးနိုင်ခြင်းမရှိဘူးလို့လည်းအစီရင်ခံစာမှာထောက်ပြထားပါတယ်။သမရတေဦးထင်ကျော်ကတော့မြန်မာနိုင်ငံမှာအခုလိုဒုက္ခရောက်နေကြသူတွေကိုသူ့အနေနဲ့မေးမထားပဲအခြေအနေတိုးတက်ကောင်းမွန်လာအောင်ဆောင်ရွက်ပေးသွားမှာဖြစ်တယ်လို့အင်္ဂါနေ့ကတကြံအကြိုနေ့မှာကတိပေးပြောကြားသွားခဲ့ပါတယ်ရှင်
။ဒေါ်လာလတန်တင်ပြသွားတာဖြစ်ပါရခင်ဗျာ။တော်ရစီမြခင်ဗျာ။တကြံအကြနေဖြစ်တဲ့ဗိုလ်ရုံးနဲ့ညာဦးပိုင်းမန္တလေးအနောက်မြောက်ဘက်မိုင်းတရားကျော်အကွာမှာအင်အားပြင်းငလျင်ကြီးတစ်ခုလှုပ်ခတ်ခဲ့တာမို့မန္တလေးမြို့ကနေကြမှာအထိတ်လန့်တကြံနဲ့အင်ပြင်းထွက်ပြေးကြရတဲ့အထိဖြစ်ခဲ့ရပါတယ်။အိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊နီပေါ်စတဲ့နိုင်ငံတွေမှာလည်းအဲ့ဒီငလျင်ရဲ့လှုပ်ခတ်မှုကိုခံစားခဲ့ရတာပါ။အပျက်စီးတချို့ရှိပေမဲ့တေဆုံးထိခိုက်မှုတော့မရှိသေးဘူးလို့ဒီခါမှာခင်ဗျာတေဆုံးထိခိုက်မှုရှိမရှိတော့တေချာမသိရသေးပါဘူး။အပြည့်စုံကိုဒေါခင်မျိုးတက်ကပြောပြပါလိမ့်မယ်ခင်ဗျာ။
မြန်မာစံတော်ချိန်ညနေ 8:25 မိနစ်ကျော်ကျော်လေးမှာမန္တလေးမြင်းကလေးစခန်းရဲ့အနောက်မြောက်ဘက်122မိုင်လောက်မှာရှိတဲ့သခိုင်းတိုင်းကလေးမျိုးရဲ့အရှိတောင်ဘက်42မိုင်လောက်မှာဗဟိုပြူပြီးပြင်းအား 6.8 အဆင့်ရှိတဲ့အားပြင်းငလင်းတစ်ခုလှောက်ခတ်ခဲ့တာမို့မန္တလေးမြို့ကန်တွေထိတ်လန့်တကြားဖြစ်ခဲ့ရတယ်လို့မန္တလေးမြို့ကန်ကိုသိမ့်မြင့်အောင်ကပြောပါတယ်
။ကျွန်တော်တတိထမ်းမိလိုက်တဲ့အချိန်ကတော့ည 8:26 မိနစ်ပေါ့ကျွန်တော်တို့လည်းပြန်လေးပါလျှောက်တယ်ပြီးတော့အိမ်ပြန်ရောက်နေကြပြီလေအမအိမ်ပေါ်မှာထိုင်နေကြတော့ရှိတယ်ငလင်းကလှုပ်လိုက်တော့ရှေ့နဲ့နောက်နဲ့ရမ်းနေတော့ဆက်ပြီးတော့စောင့်ကြည့်နေတော့အိမ်ရဲ့ထက်ရင်အာသာငလင်းလှုပ်တာပေါ့ဆိုကျွန်တော်တို့လည်းကြောက်တမ်းပြီးပေါ့လို့အိမ်ကိုဆင်းလာတာတမိနစ်လောက်ကြာတယ်ခင်ဗျာကျွန်တော်ထင်တယ်အမကျွန်တော်လှုပ်တဲ့အချိန်မှာတတိထားမိပြီးတော့နာယူကြည့်လိုက်တော့8:26မိနစ်ပါခင်ဗျာ
ဘာလို့များထူးထူးခြားခြားဖြစ်ကြသေးလဲ
အေးဟုတ်ကဲ့ကျွန်တော်တို့ပတ်ဝန်းကျင်မှာတော့လူတော်တော်များများသိသွားကြတယ်လေကျွန်တော်ပတ်ဝန်းကျင်မှာတော့လူတော်များများတော့ကိုယ်အိမ်နဲ့ကိုယ်အပြင်ထွက်လာကြတာများတယ်ခင်ဗျာပြင်းလာတော့ပြင်းတယ်ခင်ဗျာအချိန်ကတော့နည်းနည်းပြင်းတယ်ပေါ့နော်မန္တလေးပတ်ဝန်းကျင်မှာတော့ပြူပြက်တဲ့အတန်တော့မကြားမိသေးဘူးခင်ဗျာအဲအတူတူလည်းသိလိုက်တယ်ပေါ့နော်လူတော်တော်များများတော့ဒီငလင်းလောက်တော့တတိထားမိလိုက်တယ်ခင်ဗျာဖြစ်ဖြစ်အချိန်မှာပဲကျွန်တော် Facebook ကိုကောက်တင်လိုက်တဲ့အချိန်မှာပဲရန်ကုန်ကတူတူလေးရလဲပေါ့နော်မိတ်ဆွေတွေကလည်းသူတို့ဘက်မှာလည်းလှုပ်တယ်ဆိုပြီးတော့ပြောတာကြားတယ်ဒီစကိုင်းမကလည်းလှုပ်တယ်သူဝိုင်းပြီးတော့ပြောကြတယ်ခင်ဗျာတော်တော်များများနေရတော်တော်များများမှာလှုပ်သွားတယ်ဆိုကျွန်တော်ကြားပြီးတယ်
တမနစ်လောက်ကြာခဲ့တဲ့ဒီငလင်းလှုပ်ခတ်မှုကိုနေပြည်တော်ရန်ကုန်နဲ့တခြားမြို့ကြီးတွေမှာလည်းခံစားခဲ့ရတယ်လို့ရင်းမပင်ခိုင်တဲကဇီးရီနှစ်ဆူနဲ့မုံရွာခိုင်တဲကဇီးရီတဆူစိန်ဘူးတော်တွေမြေခခဲ့တယ်လို့ကလေးမျိုးနယ်တဲကစာတင်ကြောင်းတစ်ခုအနှဲငယ်ပြည့်စင်မှုရှိတယ်လို့ပြန်ကြားရေးဝန်ကြီးဌာန website မှာဖော်ပြထားပါတယ်လောလောဆယ်မှာဖျားပထုအနှဲငယ်နဲ့အစာဦးအနှဲငယ်ပြည့်စင်တာကလွဲလို့အသေးပြောက်သတင်းမရသေးတယ်လို့ကင်းစည်ရင်နဲ့ကူညီထောက်ပံ့ရေးလုပ်ငန်းတွေကိုလူအပ်တယ်လို့လှောက်ဆောင်သွားမှာဖြစ်ကြောင်းလူမှုဝန်ထမ်းဝန်ကြီးဒေါက်တာဝင်းမြတ်အေးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့အိန္ဒိချင်းအိန္ဒိယနီပေါ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာလည်းဒီငလင်လှုပ်ခတ်မှုကိုသိရှိခန်းစားခဲ့ကြပြီးအိန္ဒိယမြန်မာနယ်စပ်နားမှာပြင်းအား 6.8 ရှိတဲ့ငလင်လှုပ်ခတ်ခဲ့တယ်လို့ New Delhi ကငလင်တိုင်းတိုင်းရေးစခန်းတာဝန်ခံ GL Gautam ကပြောပါတယ
်။ An earthquake of magnitude 6.8 occurred at latitude 23.0 degree north and longitude 94.9
degree. ဒီအချောဒသမရှိတဲ့ငရင်တစ်ခုဟာ latitude 23.3 degree မြောက်နဲ့ longitude 94.6 degree အရှိမလှုပ်သွားခဲ့တာဖြစ်ပြီးဗဟိုချက်ကတော့မြန်မာအိန္ဒိယနယ်စပ်နားမှာဖြစ်ပါတယ်
။ New Delhi မြို့တော်ကမြန်မာရဲ့အဆောက်အဦတွေထဲမှာအလုလုနေကြသူတွေလည်းကြောက်လန့်တကြားနဲ့ပြေးဆင်းခဲ့ကြတာဖြစ်ပြီးအိန္ဒိယအရှိမြောက်ပိုင်းအာတန်ခေနဲမှာရှိတဲ့ဂေါဟာတီမြို့ကန်တွေကတော့အဆောက်အဦတွေနဲ့ဒဏ်လိုင်းတွေတဲ့အတိုင်းတွေပါလှုံ့ယမ်းနေတာတွေ့ရတယ်လို့ပြောပါတယ်။ပြင်းထန်တဲ့ငလင်လှုပ်ခတ်မှုကြောင့်ကြားရောက်နိုင်တဲ့နောက်ဆက်တွဲအန္တရာယ်ကိုကာကွယ်တဲ့အနေနဲ့အိန္ဒိယအရှေ့မြောက်ပိုင်းတချို့နေရာတွေမှာ လျှက်စစ်ဓာတ်အားလိုင်းတွေကိုလည်းဖျက်တောက်ပစ်ခဲ့ပါတယ်။အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေနဲ့ထိစပ်နေတဲ့မြန်မာနိုင်ငံအနောက်ဖက်တွန့်ခေါက်တောင်ကျောဒေသတွေကရခိုင်ချင်းနဲ့နာကတောင်တန်းတွေမှာတွေ့ရလေရှိတဲ့ငလင်တွေအတွက်ငလင်ပေါ်ပေါက်လာစေတဲ့အားကတော့မြေရုချက်ကြီးနှစ်ခုရဲ့လှုပ်ရှားမှုကြောင့်ဖြစ်ပါတယ်။ Eurasia Plate လို့ခေါ်တဲ့မြေရုချက်ကြီးရဲ့တောင်ဘက်အစွန်မှာရှိတဲ့မြန်မာမြေရုချက်အောက်ထက်ကိုအိန္ဒိယမြေရုချက်ကြီးကအနောက်တောင်ဘက်ကနေတစ်နှစ်ကို 3.5 စင်တီမီတာနှုန်းနဲ့တိုးဝင်နေတာကြောင့်ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း180အတွင်းပြင်းအဆင့်9နဲ့အထက်လှုပ်ခဲ့တဲ့ငလင်ကြီး16ခုတဲ့မင်းကျုံခဲ့ရတဲ့မြန်မာနိုင်ငံအတွက်ဒီအနောက်ဖက်အကျော်ဟာငလင်အများဆုံးလှုပ်တဲ့ဒေသဖြစ်ပါတယ်။ဘူမိဗေဒပညာရှင်ဒေါက်တာဦးသိန်းဦးဆောင်တဲ့အဖွဲ့ကသတ်မှတ်ထားတဲ့ငလင်ဆုံ5ဆုံတဲကအပြည့်အစည်းအများဆုံးဇုံနံပါတ်5အဖြစ်သတ်မှတ်ထားတဲ့အထက်မှာအခုလှုပ်ခတ်ခဲ့တဲ့ငလင်ဗဟိုချက်နဲ့တိတ်ပြီးမဝေးတဲ့ကလေးမျိုးဟုံးမလင်းဒေသလည်းပါဝင်ပါတယ
်။မလ16ရက်စနေနေ့ဟာမြမရူရမဟာဒကြံအတက်နေ့ဖြစ်ပါတယ်မြန်မာနိုင်ငံမှာဆူရအဖွဲ့တည်ပြောင်းလဲဖြစ်ပြီးနောက်ပိုင်းပထမဆုံးကျင်းပတဲ့မဟာဒကြံပွဲတော်မှာကျွန်တော်တို့သောရရှင်တွေအနေနဲ့အရင်နှစ်တွေနဲ့မတူတဲ့အတွေ့အကြုံတွေများရှိခဲ့တယ်ဆိုရင်အခုလာမယ့်စနေနေ့ညတိုင်းရည်လီလန်အစည်းအဝေးမှာအတွေ့အကြုံဖလှယ်ကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှိမီအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
စနေညတရရဲ့လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တည်ဆုံးလိုက်ပါရခင်ဗျာအခုတော့ရန်ကုန်တရားအခြေအနေကိုဆက်ပါမယ်အရတားအစိုးရတက်လာပြီးတော့ပထမအဦးဆုံးကျင်းပတဲ့ရန်ကုန်တရားမှာတန်ကြပ်အဖွဲ့10ဘွဲ့ထဲမှနေဖြောပြနေကြပေမဲ့တန်ကြပ်အများစုဟာဖိနှိပ်ချုပ်ချယ်မှုတွေပုံများတဲ့စစ်အစိုးရလက်ထက်မှာတုန်းကလို့လောင်ပြောင်တန်ကြပ်ထိုးစရာအချက်လက်တွေကနည်းလာနေတယ်လို့တန်ကြပ်လိလာစောင့်ကြည့်သူတွေကပြောပါတယ်တန်ကြပ်တိုင်းတဲ့အဖွဲ့တွေကတော့ပြပြင်ပြောင်းလဲဖို့လိုတဲ့အချက်တွေထောက်ပြစရာတွေကိုဇောင်းပေးပြီးတော့တန်ကြပ်ထိုးကြတယ်လို့ပြောပါတယ်အကြောင်းစုံကိုကိုညံဝဲအောင်ကတင်ပြထားပါတယ်ခင်ဗျာ
မြမရူရအတာတကြံရဲ့ထုံးစံတွေနဲ့အညီတန်ကြပ်ယဉ်ကျေးမှုကိုအားကောင်းလာအောင်ပြန်လည်လှုပ်ဆောင်သွားမယ်လို့တကြံကာလမတိုင်ခင်ရန်ကုန်တိုင်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်ဒီနှစ်ရန်ကုန်တကြံမှာတန်ကြပ်အဖွဲ့10ဘွဲ့ထက်မနည်းလိုက်လံဖျော်ဖြေနေတဲ့အထဲမှာတာရုပါဗျာဆိုတဲ့တကြံအဖွဲ့ကသူတို့ရဲ့ပြည်လုံးနေနဲ့ပတ်သက်လို့ဟာသာတရုတ်ဆောင်လူရှင်တော်မောင်မြတ်တာပြောတာက
ဟုတ်ပါဗျာပြည်သူလွတ်တော်မှာဗျာကိုတော်တော်တို့ကသူတို့ကြီးဝေးလို့တော့ဗျာအဲ့ပါတောင်းဆိုတာတွေကဗျားတယ်ဗျာတောင်းတာပါဗျာလဲဆိုတော့လွတ်တော်ကြီးမှာတင်ပြရတာရည်ကြီးစရာတက်လျာလက်ဒီပေခိုးတောင်းတာစီပင်မှာဩရည်ရတာရည်ရတာအကြံကြတော့အကုန်လိုက်ပြောပါဟေးအဆက်ခံရတော့ပဲဟေးအဆက်ခံရတော့ပဲအဲ့လိုလေးတွေပေါ့အဲ့တော့ဒီပုံစံဒီအတွက်လူတွေအသက်ပေးသွားကြတယ်ဗျာကလေးတွေအကြောင်းကြောင်းသားတွေဒန်းရှင်လူပြည်သူတွေအသက်ပေးသွားကြတယ်အဲ့ဒီပြေးသွားကြတဲ့ဝိဉာဉ်တွေကလွတ်တော်ရဲ့ရောက်တယ်လွတ်တော်ထိုင်လို့အောက်ရှိအဲ့ဒီခါတခါအစိတ်သားကြီးထပ်ထပြီးပတ်တက်ရတယ်အဲ့ဒီဝိဉာဉ်တွေထပ်ထချောက်လို့သူတို့ပတ်တက်ရတယ်အဲ့လိုရည်စရာလေးပေါ့
ဒါပေမဲ့လည်းရန်ကုန်တကြံမှာပြတ်တဲ့တန်ကြပ်တွေဟာလောင်ပြောင်တန်ကြပ်ထိုးစရာအချက်လက်နည်းလာနေတယ်လို့တန်ကြပ်တွေကိုလေ့လာဆောင်ကြည့်နေတဲ့ကိုသီဟသွေးကပြောပါတယ
်ကြေတနာပါလဲဆိုတော့ဗျာအစိုးရအစ်ဖြစ်လာတဲ့အပေါ်မှာအရင်လိုကျွန်တော်ဥသိစိန်ဆိုရတော့ရှေ့ဆိုရတော့လို့တန်ကြပ်ထိုးစရာထောက်စရာအခွက်ကတော့လုံးဝမရှိကြဘူးဗျာအဲ့တော့ကျင်းပြောရင်အသာပလာနဲတာပေါ့နော်ဟိုပြင်ပတ်တွေကလည်းနဲသွားတယ်နဲသွားတဲ့ခါကျတော့ဒီတန်ချက်တွေကအခုကလောလောဆယ်ရှိတယ်နှစ်ခုပဲတာဂက်ကလောလောဆယ်ကျွန်တော်တွေ့ရတာကအဓိကတော့အဲ့ဟိုငင်းငင်းရေးကိစ္စရယ်နောက်တစ်ခါဒီလွတ်တော်တွေမှာဒီတပ်မတော်သားစိတ်ဓာတ်ချန်ခဲ့တဲ့ကိစ္စတွေပေါ့နော်အဲ့နှစ်ခုကိုပဲသူတို့တွေဟိုပဲ့ပဲ့တဲ့တယ်သူတို့ကပြောစရာရှိတော့ပေါ့အဲ့တော့အရင်လောက်တော့အများကြီးပြောစရာမရှိတော့တဲ့ဒေတာမျိုးတန်ချက်ထိုးစရာမရှိတော့တဲ့ဒေတာတွေဖြစ်နေတယ်ဗျ
NLD အစိုးရနဲ့ပတ်သက်ပြီးလဲသူတို့အဖွဲ့အနေနဲ့ထောက်ပြတန်ကျပ်ထိုးခဲ့တယ်လို့လူရှင်တော်မောင်မြတ်တာကပြောပါတယ်
။အာနာရတဲ့အစိုးရလို့ပြောရင်သုံးတဲ့အစိုးရကမှားနေတယ်ဗျ။လက်တန်းကိုစီညီညီညာညာနဲ့သက်တည်ပြခဲ့တဲ့အတွက်ကြောင့်မလို့ပြည်သူတင်မြောက်ထားတဲ့ပြည်သူကြေကျုံပြည်သူအစိုးရအဲကျွန်တော်တို့တန်ကျပ်ပါဗျာ။ဘာပြောလဲဆိုလို့ရှိရင်နိုင်ငံတော်တစ်စိတ်ကိုအလေးပြုဖို့ဟာနိုင်ငံတော်တစ်စိတ်ရှိတယ်ဗျာ။မြန်မာနိုင်ငံအစတွေကနိုင်ငံတော်တစ်စိတ်ကမပြောလဲဘူး။ဒါပေမဲ့မြန်မာနိုင်ငံပါမြန်မာနိုင်ငံရဲ့အလံကြောက်တာ၃ချောင်းရှိ၃ချောင်းစလုံးနိုင်ငံသူနိုင်ငံသားတွေအလေးပြုတဲ့တွင်နိုင်ငံတော်တစ်စိတ်ကိုနိုင်ငံအကြီးအကဲများကလည်းအလေးပြုပေးပါဆိုတဲ့အကြောင်းပြောချင်တယ်ဗျာဒါပဲ
တန်ကြပ်အဖွဲ့တွေကိုလူတွေစိတ်ဝင်စားမှုရှိပေမဲ့ ဟိုအရင်အနှစ်30ကျော်ကတန်ကြက်ခစ်ကိုတော့မမီနိုင်သေးဘူးလို့ကိုတီဟာတွေးကမြင်ပါတယ်
။တန်ကြက်ဖွဲ့ရားဈာနောင်ကြပါတယ်။ဒါပေမဲ့ကျွန်တော်တို့ကလည်းဒီမဆလာခစ်တစ်ခစ်လုံးဟလာရှိခဲ့တဲ့ဒီတန်ကြက်ဒီအဲ့ဒီလိုကာလတော့မမီသေးဘူးပြ။ဒါပေမဲ့အခုကျတော့လည်းတို့တွေလှည့်ပြီးတော့တော့ပြေကြတဲ့ခါလူတွေရဲ့စိတ်ဝင်စားမှုတော့ထိုက်လျောက်တော့ရှိပါတယ
်။အရင်နှစ်တွေတဲ့လုံညုံရေးရောစီးကမ်းမှာတင်းကျပ်ထားတဲ့ဒီနှစ်အတာတကြံအတွက်သာဓုပါဗျာတကြံအဖွဲ့ကနေသစုမုံကောင်တောင်းလိုက်တယ်လို့မောင်မြတ်တာကဆိုပါတယ်
။မြမတနိုင်ကလုံးသာမကတကဘာလုံးပြစ်ခတ်မှုတွေငြင်းငြမ်းပါစေ။မနာလိုမှုတွေကင်းဝေးကြပါစေ။စွတ်စွတ်စည်းစည်းတဲ့ကဘာကြီးကိုလှောက်အောင်ဆောင်ရွက်နိုင်သောကဘာသူကဘာသားများဖြစ်တယ်လို့မြမနိုင်ငံကိုလှောက်အောင်ကမ္ဘာနိုင်ငံကိုကမ္ဘာလယ်မှာထေဝါအောင်ဆောင်ရွက်နိုင်သောပုဂ္ဂိုလ်အကြီးအကဲများစုပေါင်းမိကြပါစေညီညွတ်ကြပါစေအယောင်မခွဲပဲလူတစုတည်းဆိုတဲ့စိတ်ထက်မြန်မာတဝန်းလုံးစိတ်ကိုစောင့်တည်ပြီးတိုင်းပြည်ကောင်းကျိုးပြုနိုင်ကြပါစေလို့ဆုတောင်းနေပါတယ်ဗျာ
ဒီနေ့တကြံမှာတက္ကသကျောင်းသားအဖွဲ့ကလည်းခွတောင်းမျိုးဆက်ဆိုတဲ့တန်ကြပ်အဖွဲ့အမည်နဲ့လိုက်လံဖြောပြနေပြီးအစိုးရကိုတယောတဲ့တန်ချက်တွေထိုးကြတယ်လို့သိရပါတယ်ခင်ဗျာ
ဒါကတော့အခုနှစ်ရန်ကုန်တကြံမှာဖြောပြနေကြတဲ့တန်ချက်အဖွဲ့တွေနဲ့သူတို့ရဲ့တန်ချက်တွေအကြောင်းကိုညံဝဲအောင်ကစူးစီးပြီးတော့တင်ပြသွားတာဖြစ်ပါတယ်သောတာရှင်များခင်ဗျာဒီနေ့ဟာဆိုရင်မြမယူရအတားရေးသဘင်ပွဲတော်ရဲ့မဟာတကြံအကြံနေဖြစ်ပါတယ်ဒီလိုအချိန်ခါမျိုးမှာ VOA မြန်မာပိုင်းနှစ်တက်ကူးတဲ့တကူးလာအခါတော့ကာလတီးတချင်းလက်ဆောင်တွေထုတ်လွှင့်ပေးနေရမှာဒီကနေ့တော့ VOA ဝိုင်းတော်သားဥကျော်စံတာအထူးရွေးချယ်ပေးထားတဲ့ A1 တင်တင်လှရဲ့ဗဒောက်တီနေ့စဉ်ပွင့်ပါစေဆိုတဲ့တီးလေးကိုတင်ဆက်ပေးကြပါမယ်နှစ်သက်ကြလိမ့်မယ်လို့လည်းမျှော်လင့်ပါတယ်ခင်ဗျာတော့ VOA မြန်မာပိုင်းရဲ့တီးတချင်းလက်ဆောင်ဖြစ်ပါတယ်ခင်ဗျာနှစ်တိတ်ကြာလိမ့်မယ်လို့လည်းမျှော်လင့်ပါတယ် VOA ကကြာတာပရင်းနေမနဲ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းကိုဆက်သွယ်ကြည့်ရင်ဆက်သွယ်ရမယ့် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာတောတာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတင်းနေ့မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ3240တို့အပြင်လိုင်းဒိုမီတာ50 kHz 5995လိုင်းလမ်းမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေနဲ့အတူ
ဒီပတ်သက်ပြီးတော့အများစုကဒါဗိုလ်ချုပ်ကြီးတင်အောင်ဦးနဲ့အဲဒီတော့ဗိုလ်ချုပ်ကြီးတန်းချီရဲ့ဒီကားကြီးရဲ့လက်ထဲကိုရောက်သွားတဲ့ဒီတမ်းကိုရှိပါတယ်။ကျန်လှမယ်ဆိုလို့ရှိရင်တော့ဒီပြုတ်သွားတဲ့
အပတ်စဉ်မြမအကြီးတုံးတက်ချက်ကိုပြန်လဲတင်ဆက်တဲ့အခါမှာအပြည့်စုံကိုကြားကြရမှာဖြစ်ပါတယ်ခင်ဗျာ။အဲဒီနောက်မှာတော့သူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပြဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြတ်တင်ဆက်ပေးထားပါတယ်။ဦးကျော်စန္ဒာကအစီအစဉ်တင်ဆက်တာဖြစ်ပါတယ်ခင်ဗျာ။
တိုင်းနာရီနိုင်ငံရေးအဘိဖက်ခံရခြင်းဆိုတဲ့ခေါင်းစဉ်နဲ့ East Asia Forum ရဲ့သုံးသပ်ချက်ကိုဥစွာတင်ပြလိုပါတယ်။မြန်မာနိုင်ငံတိုင်းဒေသလူမျိုးစုတွေဟာစီးရီးအရာရောနိုင်ငံရေးအရာပါအဘိဖက်ခံရပါတယ်။မြန်မာညီညာရေးဖြစ်စဉ်မှာအဆင့်နှစ်ဆင့်ရှိပါတယ်။ပထမဆင့်ကတိုင်းဒေသလက်နက်ကိုင်တွေနဲ့အစိုးရစည်းစိမ်ရေးဒုတိယဆင့်ကတော့နိုင်ငံရေးအဆုံးဖြတ်တွေမှာတိုင်းဒေသတွေပါဝင်နိုင်ရေးဖြစ်ပါတယ်။ဒုတိယဆင့်ကိုရောက်ဖို့အတွက်ပထမဆင့်အောင်မြင်ရေးဟာသိအရေးကြီးပါတယ်။2015နိုဝင်ဘာကရရှိခဲ့တဲ့ပြည်လုံးကျအပြည့်အစာချုပ်ဟာအပြည့်အဝမအောင်မြင်ပဲတိုင်းဒေသရှစ်ဖွဲ့သာလက်မှတ်ရေးထိုးပြီးတချို့နေရာတွေမှာတိုက်ပွဲတွေဆက်ဖြစ်နေကြပါတိုင်းဒေသလက်နက်ကိုင်တွေနဲ့စစ်စာရေးကို NLD အစိုးရဆက်လက်လုပ်နိုင်တယ်ဆိုပေမဲ့အခက်အခဲနှစ်ရရှိနေပါတယ်ပထမတစ်ရက်ကတိုင်းဒေသလက်နက်ကိုင်တွေကိုတစုံတရာပုံမိုလိုက်လျောဖို့စစ်တပ်ကသဘောတူပွဲမရှိပါဘူးနောက်တစ်ချက်ကအခုအပြည့်အဝဖြစ်စဉ်ကနေပြီးတော့တိုင်းဒေသတွေကျဉ်းနှက်နှစ်သက်စရာဘာမှမရရှိပဲဖြစ်နေကြပါပဲဒီသာတွင်မှာစစ်တပ်ပေါ်ယုံကြည်မှုပိုနည်းလာပြီးအပြည့်အစာချုပ်လက်မှတ်ထိုးသူနဲ့မထိုးသူတွေအကြမ်းမှစိတ်ဝမ်းကွဲမှုတွေပိုဖြစ်လာနေပါတယ်။တခါရခိုင်နဲ့ရှမ်းကလွယ်ပြီးတိုင်းရင်းသားပါတီတွေဟာရွေးကောက်ပွဲမှာအခြေအနေမကောင်းခဲ့ပါဘူး။တိုင်းရင်းသားနယ်မြေတွေမှာ NLD ဝင်ပြိုင်တာလူတွေကို၌ကဒီရွေးကောက်ပွဲဟာစီအစွာဆန့်ကျင်တဲ့ပွဲလို့သဘောထားခဲ့ကြတာတွေကြောင့်ဖြစ်ပါတယ်။ရွေးကောက်ပွဲမှာအရေးနိုင်တာဟာအစကတည်းကဘေးဖယ်ခံနေရတဲ့တိုင်းရင်းသားတွေအဖို့တိုင်းပြည်ဒီမိုကရေစီအသွင်ကူးပြောင်းတဲ့အရေးကြီးကာလမှာကိုယ်စားပြုပံ့ခွင့်မရရှိခြင်းပဲဖြစ်ပါတယ်။လက်ရှိညဉ့်ဉဏ်ရေးဖြစ်စဉ်အောင်မြင်ဖို့အတွက်တိုင်းရင်းသားအင်အားစုတွေရဲ့မကျေနပ်ချက်တွေကိုဖော်ထုတ်နိုင်ဖို့စီမင်းတစ်ခုပေးရပါလိမ့်မယ်။နိုင်ငံရေးအဆုံးအဖြတ်တွေပြုလုပ်ရမှာတိုင်းရင်းသားတွေပါဝင်ခွင့်ရအောင်လဲဆောင်ရွက်ပေးရပါလိမ့်မယ်လို့យေသားထားပါတယ်ခင်ဗျာ။မြန်မာအစိုးရသည်အခက်အခဲအစောပိုင်းလက္ခဏာများဆိုတဲ့ခေါင်းစဉ်နဲ့ Diplomat မှာ Joshua Kulensik យေသားထားတာကိုဆက်လက်တင်ပြလိုပါတယ်။ NLD အစိုးရပေါ်မျှော်လင့်ချက်တွေသိပ်မြင်မှလှပါတယ်။အနာရှင်စနစ်အတိတ်ကာလနဲ့လုံးဝပြတ်ပြတ်သားသားလမ်းခွဲပြီးတွတ်တက်လာလိမ့်မယ်လို့ပြည်သူအများကမျှော်လင့်ထားကြတာပါ။ဒဏ်သူညီမျှမှုတွေလူနည်းစုကိုသာချမ်းသာကြွယ်ဝစေတဲ့စီးပွားရေးစနစ်ထက်လူများစုဘဝတွတ်တက်ကောင်းမွန်စေမယ့်တည်ငြိမ်တဲ့စီးပွားရေးမျိုးရှိလာလိမ့်မယ်လို့ထင်နေကြပါရယ်။ဒါပေမဲ့နိုင်ငံရေးအမှောင်ကျခဲ့တဲ့အတိတ်ကာလကြောင့်အတွေ့အကြုံသိမရှိခဲ့တဲ့ဝန်ကြီးတွေနဲ့ဖွဲ့စည်းထားတဲ့အစိုးရအပေါ်မှာဒီလိုမျှော်လင့်နေကြတာသာဖြစ်ပါရယ်။စစ်တပ်ဟာနိုင်ငံရေးကနောက်မဆုတ်တဲ့အတွက်လဲအစိုးရသည်အတွက်ပူပြီးအခက်ကြုံရပါတယ်။ဒေသရင်းကိုကြည့်မယ်ဆိုရင်အင်ဒိုနီးရှားနိုင်ငံမှာလို့စစ်တပ်တဖြည်းဖြည်းနောက်ဆုတ်သွားတဲ့နမူနာတွေရှိနေရဲဆိုပေမဲ့စစ်တပ်ကမကြာခဏပြန်ပြန်အာဏာသိမ်းနေတဲ့ထိုင်းနိုင်ငံလိုနမူနာတွေလည်းရှိနေပြန်ပါတယ်။အာဏာရပြီးနှစ်ပတ်တွင်းအစိုးရသည်အနေနဲ့အကောင်းတာတချို့တော့ဆောင်ရွက်နိုင်ခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးခဲ့ပါတယ်။ဒါဟာလွတ်လပ်မှုနဲ့ဆန္ဒပြပိုင်ခွင့်တွေပုံမိုရရှိလာမယ်ဆိုတဲ့သဘောပဲဖြစ်ပါတယ်။ဒါပေမဲ့ခေါင်းဆောင်ပိုင်းအနေနဲ့စီးပွားရေးပြုပြင်မှုဆိုင်ရာပြတ်သားတဲ့စီမံကိန်းမရှိဘူးလို့တချို့ကထောက်ပြကြပါတယ်။ဒါအပြင်ဘာသာရေးခွဲခြားမှုတွေကိုလည်းပဲမကင်တွယ်မဖြေရှင်းနိုင်ဘူး။မွတ်စလင်တွေအပေါ်မကြာခဏချိုးနှိမ်ပြောတတ်တဲ့ဥဇော်ထေးလိုလူကယာထုတုံ့ပြန်ခံရတယ်။မွတ်စလင်တွေဟာအဲ့နိုင်ငံသားဖြစ်တယ်လို့လည်းယခင်အစိုးရလက်ထက်ကတည်းကဝန်ကြီးဖြစ်လာခဲ့သူဦးအောင်ကိုကပြောကြားလိုက်ပါသေးတယ်။ဒါအပြင်ဘွယ်လက်မှတ်အတူတွေနဲ့ဝန်ကြီးတချို့တခါသူရဥစွေမန်းနဲ့သိနိကတဲ့လူတွေဝန်ကြီးဖြစ်လာတာတွေလည်းတွေ့ရင်ရပါတယ်တကယ်တော့ဥစွေမန်းဟာခြားစားပျက်စီးတဲ့စစ်အစိုးရလက်ထက်ဟောင်းကဗိုလ်ချုပ်တွေနဲ့ အင်မတန်နှိစက်သူလို့ဝေဖန်ပြောဆိုမှုတွေရှိနေကြောင်းရေးသားထားပါတယ်ခင်ဗျာ
ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းထုတ်ချက်ကိုတင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါမနေ့ခင်တိုင်းနားဆင်နေကြအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးမှာပါ
တင်ပြမယ် idiom အသုံးများ
take your time
ဖြစ်ပါလေစာလုံးပေါင်းက t a k e take ကယူတာ y o u r ယောကသင်ရ t i m e time ကအချိန်ဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကလူတူဦးကအချိန်ကိုယူတာပေါ့ idiom အဓိပ္ပာယ်ကလည်းသိမကွာလှဘူးလို့ဆိုရမှာပါကျမတို့မြန်မာမှာလောဘမလိုဘူးအေးအေးစီစီလောက်ပါလို့ပြောချင်ရင်ဒီ idiom ကိုရည်ညွှန်းသုံးတာဖြစ်ပါတယ်ဒီသုံးနေပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I was told not to rush with my work so I took my time to finish it but I did it well
ကျွန်တော်လုံးနေပတ်သက်လို့မလောဘူးကျွန်တော်ကိုပြောလာတော့ကျွန်တော်လည်းအချိန်ယူပြီးအေးအေးစီစီပဲပြီးအောင်လုပ်ခဲ့တယ်ဒါပေမဲ့ကျွန်တော်ကောင်းကောင်းကြီးလုပ်နိုင်ခဲ့တယ်လေလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် I was told not to rush with my work so I took my time to finish it but I did it well
အေးအေးစီစီပဲလုပ်ပါလောဘမလိုဘူးအချိန်ယူလုပ်ပါဆိုရင် idiom အသုံးရဘယ်လိုပြောမလဲ
take your time
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Indian 3 English စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့ပြဿနာမျိုးစုံဒီမြစ်ဆုံဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးပါမယ်တရုတ်ဘက်ကပြန်လည်စတင်ဖို့နှစ်ကြောင်းပေးနေတဲ့မြစ်ဆုံရေကာတာစီမံကိန်းကကနဦးအကျိုးဖြစ်ထွန်းခဲ့သူတွေဟာပြည်သူလူထုမဟုတ်ပါဘူးဒေသခံပြည်သူတွေစီကိုလည်းထိုက်တဲ့ရော်ကြီးတွေမျောက်ရှိခဲ့ပါဘူးလို့အကြောင်းတီးတွေကဆိုကြပါတယ်ဒီစီမံကိန်းဟာမြန်မာနိုင်ငံအတွက်အကျိုးဖြစ်လေဟန်နိုင်ငံတကာလော်ဘီတွေနဲ့တရုတ်တို့ကဝါဒဖြန့်လာတဲ့အခါမှာနားမယောင်ကြဖို့ကြွန့်ကျင်သူတွေကစော်ဩထားပါတယ်စစ်ထောက်လိုင်းရဲ့အရာရှိဟောင်းဦးအောင်လင်းထွတ်တဘာဝပတ်ဝန်းကျင်ကြီးတက်ကြွလှုပ်ရှားသူဒေါက်တာဝင်းမျိုးသူတို့နဲ့ဦးကျော်စံသာဆွေးနွေးတုံ့တက်ထားတာကိုနားဆင်ကြပါခင်ဗျာ
NLD အစိုးရလက်ထက်အဓိကစိန်ခေါ်နေတဲ့ပြဿနာထဲမှာမြစ်ဆုံကိစ္စဟာထိဆုံးကပါမယ်လို့ထင်ပါတယ်ဒါကြောင့်ဒီမြစ်ဆုံစီမံကိန်းအပေါ်မှာတရုတ်ဘက်ကဘယ်လိုသဘောထားရှိသလဲဆိုတာကျွန်တော်တရုတ်နိုင်ငံသားဆက်ဆံရေးရာကျွမ်းကျင်တဲ့ပညာရှင်တယောက်ကိုပြီးခဲ့တဲ့အပတ်မှမေးပြီးတင်ဆက်ခဲ့ပါတယ်ဒီကနေ့မှာတော့ဒီမြစ်ဆုံစီမံကိန်းဟာဘယ်လိုပေါ်ပေါက်လာသလဲမြန်မာဘက်ကသွေးဥသားယိုတိုင်းပြည်ကျွတ်ရက်လက်ခံခဲ့တာလားနိုင်ငံတကာမှာပြစ်ပယ်ခြင်းခံရတဲ့အချိန်မို့လို့အမတန်မန်ဆော့ပြီးတော့လိုက်လျော့ခဲ့ရသလားတရုတ်ကလက်လင်ချိုးပြီးခိုင်းခဲ့လေသလားဆိုတော့ကျွန်တော်သိချင်ပါတယ်အဲဒါကြောင့်ကျွန်တော်ဥအောင်လင်းထွက်ကိုစပြီးတော့မေးချင်ပါတယ်မြစ်ဆုံစီမံကိန်းစပြီးဖြစ်ခဲ့တာကိုလည်းအကြမ်းမြင့်ပြောပါအောင်ခင်ဗျာ
ထိုင်လုံးရဲ့တရင်ရက်ွက်အရာလေးဒီဆုံရဲ့ပတ်သက်ပြီးစပေါ်လာတာကတော့2004ခုနှစ်ဒီအာဆီယံတိုင်းမြစ်တစ်ခုမှာဖြစ်ပါလိမ့်မယ်ဘုဒ္ဓမြတ်တန်းရှင်နဲ့အဲ့ဒီချိန်ကတရုတ်သမ္မတပူချင်တောင်းလို့ရှင်းဝေးပြင်ပမှာအလိုတဘောတွေ့ဆုံဆွေးနွေးခဲ့တာဖြစ်ရပါတယ်အဲ့ဒီချိန်တုန်းကဟိုသမ္မတလုပ်သွားတဲ့ပူချင်ချိန်ကအတွင်းဖြစ်ပါအဲ့ဒီချိန်တုန်းကသမ္မတပူချင်တောင်းတာပြီးတော့မှဒီ AR မြစ်မှာမြစ်ဆုံချိန်ဆော့ပြီးတော့မှဒီလက်ဖြစ်တအားတွေကိုတရုတ်ကလည်းဝယ်မယ်။မြန်မာကိုလည်းပေါ့ပြန်ပြီးမယ်ဆိုတာပြုံးနေ။တရုတ်ကောင်းဆောင်ကနေပြီးတော့မှကျွန်တော်တို့ရုံမှုကြီးတက်ရှိကိုကန်းကန်းကြတာရှိတယ်လို့ကျွန်တော်သိရပါတယ်။အဲ့တော့အဲ့ချိန်အဲ့ဒီခါမှာတော့ရုံမှုကြီးတက်ရှိနေတဲ့သဘောတူတယ်လို့ဆုံးမြန်ခဲ့တဲ့ဒီတိုင်းကိုကျွန်တော်တို့ရှိပါတယ်။ဒါပေမဲ့ဒီ AR မြင့်မှာဒီမြေဆုံစေးစောက်ပြီးတော့မှ GS တွေထုတ်ဖို့ပြုဖို့လုပ်မယ်ဆိုလို့ရှိရင်ဗမာပြည်သူပြည်သားနဲ့ဗမာနိုင်ငံအတွက်ဘယ်တော့နဲ့နိုင်မယ်ဆိုတာကိုနောက်ပိုင်းနားလည်တဲ့အခါမှာအဲ့ဒီကိစ္စကိုအသာလေးကျွန်တော်တို့ flow game လေးညှောထားတဲ့ပုံမျိုးကျွန်တော်တို့လုပ်ခဲ့တာရှိပါတယ်။ဒီချိန်ထဲမှာပဲအဲ့ဒီချိန်အဲ့ဒီကာလကတတိထားပြီးပါလိမ့်မယ်။ကျွန်တော်တို့ဒီရခိုင်ဘက်ကထွက်တဲ့ဒီဒဏ်ငွေကိုရောင်းနေတဲ့ချက်မှာအိန္ဒိယကိုရောင်းပါလားတရုတ်ကိုရောင်းပါလားဆိုတာမဆုံးဖြတ်သေးတဲ့အနေအထားကိုကျွန်တော်ရှိပါတယ်။အဲ့တော့တရုတ်ကသူတို့ကဒီကားက ရန်ပိုင်တိုင်းနဲ့တွင်ရန်ပိုင်တိုင်းပြီးမှာယထာလမ်းလို့အကောလို့ပြီးပြီးပေါ့အဓိကကတော့ကျွန်တော်တရုတ်ပြည်ကနေပြီးတော့မှဒီဘင်္ဂလားပင်လယ်ပေါ်ကြီးကိုသူတို့ကောလံဖြတ်ပေါက်ကိုသူတို့လုပ်တဲ့အနေအထားမျိုးနဲ့ကျွန်တော်တို့အဲ့ဒီကာလတုန်းကဘုရားဘုရားတရှိနေဆင်းရဲခဲ့တာရှိပါတယ်၂၀၀၈ခုနှစ်မှာတန်ခါရေခင်း၂၀၀၈ခုနှစ်မှာနာဂစ်ပုံလည်းကျွန်တော်တို့ကြားရတဲ့ကြောင့်ဘုရားနိုင်ငံအစိုးရရဲ့အခြေအနေဟာနိုင်ငံတကာဒီရဲ့အပြစ်ပင်ကိုဝါယူတော့မှခံရတဲ့အနေအထားရောက်ခဲ့ပါလားသုတန်သမဂ္ဂရဲ့ဒီလုံခြုံရေးကောင်စီမှာဗမာနိုင်ငံကိုစန့်ကျင်တန်းကွက်တဲ့အဆိုတွေကိုရှိရပါတယ်။နောက်အဲ့ဒီအချိန်မှာပဲရုပ်နိုင်ငံရဲ့ဝင်ကြီးကဘုသူမူကြီးတန်းရှင်ကိုလာပြစ်ပြီးတော့မှဗမာနိုင်ငံရဲ့ဒီ2008ကကဘာမှာတော်လေးအယုတ်ဆိုးတယ်။နောက်ဒီလိုအယုတ်ဆိုးတဲ့အတွက်ကြောင့်မို့ဗမာပြည်နဲ့လည်းဟိုစင်စင်နေနေနေဟုတ်ဆိုတာတရုတ်ကလာတူပြေးနေတာမျိုးရှိခဲ့ပါတယ်။ဒီအခြေအနေမှာတော့ဘုသူမူကြီးတန်းရှင်ရဲ့တရုတ်နိုင်ငံရဲ့ဝင်ကြီးတို့အနှဲငယ်ပေါ့လေတောက်ကဆဖြစ်သွားတယ်လို့ကျွန်တော်သိရရပါတယ်။ဒီလိုနဲ့69ခုနှစ်မလာပိုင်းမှာဒီမူကြီးတရှိရဲ့မူရငင်းရဲလုထားတဲ့ဖွဲ့လေးနေချမ်းဆောင်တက်လို့ရမယ်ဆိုပြီးတော့မမိန်ပြီးခဲ့တာရှိပါတယ်ဒီထဲမှာလက်ခံတဲ့ကိုကပုံချရှင်ဖွဲ့ကိုတက်အင်အားနဲ့တိုက်ပြီးတော့မှမောင်းဆိုးလိုက်ပါကိုကဒေသမှာရှိတဲ့တရုတ်သုံးလေးသောလောက်ကတရုတ်ပြည်ထဲကိုဝင်ပြေးရတဲ့အကြောင်းမျိုးရှိတယ်ဆိုတော့အဲ့ဒီအချိန်မှာတရုတ်သိုးရအနေနဲ့တော်တော်လေးဗမာနိုင်ငံပေါ်မှာသူတို့ကြောထားရတာနဲ့ဒီလိုလုပ်ရပါလားသူတို့ပြန်တော့တရုတ်ကငင်းသားပြည်နယ်ရေးကိုကျွန်တော်တို့အဓိကထားပြီးတော့ပြောပါတယ်။လို့ရပါမလားဆိုတော့စိတ်ဆုံးမှဆိုဖြစ်တဲ့အကြောင်းမလို့ကျွန်တော်တို့ဗမာပြည်ဘက်ကဟိုဘုံကြီးချိန်မှတော့တွားပြီးတော့မှပြောတော်တော်ကြီးရဲ့ပြေပြီးတော့မှရှင်းပြရတယ်။တောင်းပန်ရတယ်ပြီးရတယ်။ဒါပေမဲ့ဘုံတို့ကြီးချိန်မှလာတာကိုမကျေတဲ့အကြောင်းမလို့နောက်ထပ်မင်းတို့ရဲ့ကြီးရဲ့လာခဲ့ဆိုတဲ့အားကိုတိုးခိုင်းရတဲ့အကြောင်းမလို့ဘုံကြီးမောင်ကြီးကိုလာတယ်။တရုတ်ပြည်ကကောင်းတော်ကြီးကတွားပြီးတော့မှပြေရတဲ့အကြောင်းမျိုးရှိပါတယ်။အဲ့ဒီဘုဒ္ဓမြတ်မောင်ကြီးတဲ့ပြည့်ချိန်မှာကျိုးငယ်ပတ်သက်ပြီးတော့ဒီမြစ်ဆုံကိစ္စကိုလက်မှတ်ထိုးပေးခဲ့ရတယ်။နောက်တစ်ခါရေနံပိုက်လိုင်းနဲ့ဂျက်ပိုက်လိုင်းကိစ္စရထားလမ်းပေါက်ဖို့ကိစ္စတွေကိုဘုဒ္ဓကြီးမောင်ကြီးအရှင်းမှာလက်မှတ်ထိုးပေးခဲ့ရတဲ့အခြေအနေကိုကျွန်တော်ရှိရပါတယ
်။ဒီနေရာမှာပထမတစ်ချက်ကတော့ဘုဒ္ဓမြတ်သန်းရွှေကတရုတ်သမ္မတနဲ့အာဆီယံကိစ္စမှာတွေ့တဲ့အခါသူအလွတ်သဘောနဲ့ဒီကိစ္စကိုသဘောတူခဲ့တယ်ပေါ့နော်
။မှန်ပါတယ်ခင်ဗျ။အ
ဲ့ဒီအချိန်မှာသူဒီမြစ်ဆုံလူတတ်မှန်ကိုဆောက်လိုက်ရင်ဘယ်လိုသဘာဝပတ်ဝန်းကျင်ထိခိုက်မှုတွေလူမှုရေးဆိုးပြစ်တွေဖြစ်လာနိုင်လဲဆိုတာဘယ်ကျွမ်းကျင်သူဘသူရဲ့အကြံအဉာဏ်ကိုမှမယူဘဲနဲ့သူဟာသူသဘောတူခဲ့တာပေါ့နော
်ဟုတ်မှန်ပါတယ်ကအဲ့ဒီချိန်အဲ့ဒီကကဘသူရဲ့အကြံဉာဏ်ကသူမယူဘဲနဲ့သူလွယ်လွယ်လေးပြောခဲ့တဲ့အနေအထားမျိုးကျွန်တော်ဖြစ်ပါတယ်က
ဟုတ်နောက်တစ်ခုကအဲ့ဒီတကယ်လက်မှတ်ထိုးဖြစ်လာတာကကိုကံကိစ္စနဲ့ပတ်သက်ပြီးတော့တရုတ်တို့ကမကျေနပ်ဖြစ်တဲ့အခါမှာတရုတ်တို့ကိုလိုက်လျှောလုပ်ပြီးလုခဲ့ရတယ်ဆိုတဲ့ဘောပေါ့အဲ့ဒီကမှာတရုတ်ကပြန်ဆတောင်းလာလားမင်းတို့ကမကျေနပ်ဘူးဒီဟာတွေထိုးမလားဆိုပြီးတော့များပြောနေသလား
ဒီကျွန်တော်တို့တာသမန်ရေးရတော့ဟိုဒါအကြက်ကန်တဲ့သဘောမျိုးပဲကျွန်တော်ဖြစ်ပါဘူးဒါတော့ဒါတိုင်းလူချင်းနဲ့ဆွေးဆံမျိုးကိုဒီခါလဲစတိုရီတွေကလည်းတရုတ်ကနေပြီးတော့မှလူမှုစာလုပ်တဲ့နေသားမျိုးတွေဆိုရှိပါတယ်ခင်ဗျဒီပေါ်မှာအပေးယူနေတဲ့လက်ခံလိုက်ရတဲ့နေသားမျိုးရှိတယ်လို့ကျွန်တော်သိရပါတယ
်ဟုတ်ကဲ့ဒေါက်တာဝင်းမျိုးသူဘူဂျိုမူကြီးတန်းရွှေကပထမအဆုံးဟူဂျင်တောက်ကိုသရုပ်သမရဟူဂျင်တောက်ကိုသဘောတူခဲ့တာနဲ့ပတ်သက်ပြီးဘယ်လိုသဘောရပါလဲခင်ဗျာ
ဂျင်းဒီတာကတော့သူတို့အဲတော့ကတော့ဘသူကမှတိုင်ပင်တဲ့သဘောရှိရမတူပါဘူးအဲတော့နိုင်ငံရေးအနေထားရပဲတရုတ်ကိုဆောင်းရပြောလို့နိုင်ငံတကာမှာအကာအကွယ်ပေးတဲ့အတွက်ပေးတာတစ်ချက်မမနှစ်ချက်ကကျွန်တော်ထင်တာဒီကချင်လက်နက်ကိုင်ဖွဲ့စည်းတွေကိုလည်းမြေဆုံဆောက်ခြင်းဖြင့်တရုတ်ကပြန်ပြီးတော့ထိန်းချောင်းမယ်ပေါ့သူ့ရဲ့ဂျိုးစီဝါတဲ့ထိန်းချောင်းမယ်အဲဒီလိုလဲတွေးပုံရတယ်ပေါ့ဗျာပြန်တဲ့အချက်တွေကတော့သူတို့ဘာမှအသိပြီးတော့စဉ်းစားတာမရှိပါဘူးတော်တော်လည်းပဲဒီဆင်မြောင်းဦးစီးဌာနကတော့အရင်တော့ကတော့သူတို့ဒီမြေဆုံသားမှာရေကာတာကြီးရေဆောက်မယ်ဒါ ARD ကိုဘလို့ဆင်မြောင်းဆောက်ပြီးတော့ဒီအောက်ပိုင်းတွေကိုကာကွယ်မယ်ဆိုတော့စီမံချက်အတွေးခေါ်ပြီးရှိခဲ့တယ်ပေါ့အဲ့ဒါတွေကိုဒါဘိုးတို့ကြီးမူကြီးနေနဲ့သူကြည့်ပြီးတော့ဒါအကြမ်းမြင်သူတို့ကောင်းဆောင်ချင်းတွေ့တဲ့အခါမှာသူတို့ဒီနိုင်ငံရေးစဉ်းစားချက်တွေနဲ့ပါကြောရတဲ့ပုံပဲနေပါမယ်အသေးစိတ်တော့ကျွန်တော်တို့ကမပြောတတ်ဘူးပေါ့ဗျာ
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီနေရာမှာတစ်ဆက်တည်းမေးချင်တာဒီလိုစီမံကိန်းတွေကိုတိုင်းပြည်ခေါင်းဆောင်တွေအနေနဲ့ဆုံးဖြတ်ချက်ချမှတ်ဆိုရင်နိုင်ငံရေးစုဆောင်တစ်ခုတည်းကမကြည့်ဘဲနဲ့အဲ့ဒီသဘာဝပတ်ဝန်းကျင်လူမှုပတ်ဝန်းကျင်ဘက်ကကြည့်ဖို့ဘလောက်လိုအပ်ပါလဲဘလောက်အရေးကြီးပါလဲတော့မြို့သူ
1994တည်းကကျွန်တော်တို့ကဒီစဉ်စဉ်မပြတ်ဖွံ့ဖြိုးတိုးတက်ရေးမူပေါ့ကျွန်တော်တို့ sustainable development ဆိုတာကိုဟိုအရာကိုချမှတ်ပြီးသားဖြစ်တယ်အဲ့တော့ three dimension ရှိတာပေါ့ကြည့်ရတဲ့အချက်ကြီး၃ချက်ရှိတာပေါ့တစ်ကစီးပွားရေးကကျွန်တော်တို့အကျိုးမြတ်ရှိလားနှစ်ကဆောင်ရပြောတဲ့ပတ်ဝန်းကျင်တည်ငြိမ်မှုကိုထိခိုက်စေမှာလားနံပါတ်၃ကတော့လူမှုရေးရာကိုလက်ခံနိုင်လားဆိုတဲ့အချက်ကြီးရှိတာပေါ့အဲ့တော့တစ်ချက်ချင်းနဲ့မှာသေးသေးကြည့်ရမယ့်အချက်တွေလည်းအများကြီးရှိတာပေါ့ဗျာအဲ့ဒီကဘယ်အချက်ကိုမှသူသေချာ ကြည့်ပုံမရဘူးပေါ့ဂျမ်းမင်းတော့စီးပွားရေးတော့ကြည့်မှာပေါ့စီးပွားရေးကတစ်ချေကြိုက်တယ်ပေါ့နော်တော့ဂျန်နဲ့ပတ်ဝန်းကျင်ရေးပညာကြတော့မြန်မာနိုင်ငံကအဲတော့ဥပဒေလည်းရှိမနေဘူးဘလို့ EIN SIN လိုရမယ်ဆိုတော့လည်းရှိမနေဘူးဆိုတော့ဒီဘက်ကလည်းဒါကိုသဘောကျပုံရပါတယ
်ဟုတ်ကဲ့စီးပွားရေးတွက်ချေကြိုက်တယ်ဆိုတဲ့နေရာမှာတိုင်းပြည်အတွက်ကြိုက်သလားသူတို့အတွက်ကြိုက်သလားဆိုရင်လည်းကျွန်တော်ဒီမှာ sensitive နဲ့ထင်ပါတယ်ဥအောင်လင်းတို့သီးသလားပြောပါဦးခင်ဗျာ
ကျွန်တော်သီးသလားပေါ့လေအဲ့ဒီလုပ်ငန်းကိုဒိဗီရဲ့လောဆရာရဲ့စာကြည်ပင်လောနဲ့ပတ်သက်ပြီးတော့မှလုပ်တဲ့အခြေအနေမျိုးရှိပါတယ်ဒီ2020ကျတော့ပြည်မှုတစ်ကပြုတ်သွားတဲ့ဒုတိယသမ္မတဘူတိုကြီးတရားဝင်ပေါ့ဒါဘူတိုကြီးတရားဝင်ယူနေကျေးဇူးတော်လို့ပါတယ်ဆက်မမှုဘွားလို့ဒီကတော်လေးအရင်းကြီးနဲ့ဒီပေါင်းသိမ်းပြီးတော့မှစီးပွားရေးလုပ်လာတယ်ဖွယ်ပြပါရုပ်သက်ကတော့ဒီမြေဆုံစေစောင့်နေအချိန်ကမှဒီရွာကြီးကြောင်းချေရာကြီးဂျန်နဲ့ဟိုကိစ္စတွေပေါ့လေအားလုံးအတွက်ကိုရောကြီးတန်းရာနဲ့ချီပြီးကြောင်းပေးတယ်လို့ကျွန်တော်သိရပါတယ်ဟိုဒါပေမဲ့ပြန်ပြီးတော့မှပေးတာကတော့ရွာကြီးကိုမဆွတ်မဖွတ်ပဲပေးပါလိမ့်မယ်ဒီပတ်စံတွေတော့အများစုကဒါဘုဒ္ဓကြီးတရားမူနဲ့အဲ့ဒီကျွန်တော်ဘုဒ္ဓကြီးတန်းချီရဲ့ဒီကားကြီးရဲ့လက်ထဲကိုရောက်သွားတဲ့အချိန်မှရှိပါလေ။ကြားလှမ်းမယ်ဆိုလို့ရှိရင်တော့ဘုပြုတ်သွားတဲ့ဘုဒ္ဓတရားမျိုးတို့စီဆုံးဖြစ်ပါလေ။
အဲ့ဒီသူတို့ရဲ့ကိုရေးအကျိုးစီးပွားအပြင်တိုင်းပြည်အတွက်လည်းတို့မှတ်တမ်းမှာဘယ်လိုတွေ့ရသလဲဆိုတော့ဒီမြစ်ဆုံကားထွက်တဲ့ရဲစစ်စွန်းအား90ရာခိုင်နှုန်းကိုတရုတ်ပြည်ကိုပေးမယ်နှစ်ပေါင်း90သို့တော်လည်းပဲအဲ့ဒီပြည်တဲ့ရဲစစ်စွန်းအင်ကနေပြီးတော့အခွန်အကောက်အဖြစ်နဲ့မြန်မာနိုင်ငံဟာအလုံးစုစုပေါင်းစမ်းထောင်ပေါင်း90လောက်ရမယ်ဆိုပြီးတော့တချို့ဇင်းတွေမှာလည်းဖော်ပြထားပါရခင်ဗျာအဲ့ဒါကောဘယ်လောက်ဖြစ်နိုင်ပါသလဲကျွန်တော်ဒေါက်တာဝင်းမျိုးသူကိုမေးချင်ပါတယ်ဒီကိစ္စ
ဖွင့်ဖဲရပါလဲဆိုတော့ဆင်အားနေဒီလက်စစ်တားအထုတ်လို့ပြန်ရတာတဲ့ဆဲဆောက်တဲ့အချိန်မှာဆဲဆောက်တဲ့ကုမ္ပဏီတွေကအကျိုးစီးပွားရမ်းများပါတယ်အကျိုးစီးပွားများတဲ့ခါရဲ့ခါကျတော့ဆောင်းလို့တစ်ခါကလည်းလက်စစ်တားကအများအားလိုအပ်နေတာဖြစ်တဲ့တည်းဒီတစ်ချက်မှုတွေမှာမယိုးသားမှုတွေတောင်းဝန်လေလက်တလုံးများလောက်တာတွေရှိတယ်လို့ကျွန်တော်တို့ကသုံးသပ်ပါတယ်ဟိုအောက်ဆိုဒီနေ့ဝစီက2014မှာလုတ်ခဲ့တဲ့ဒါကဘာမြစ်ကြီးတွေ140ကျော်လိလာတဲ့ခါမှာဒီ10ကြီးတိုင်း10ကြီးတိုင်းอ่ะသူတို့တွက်တယ်လို့စီးပွားရေးပြန်ရမှုလုံးဝမရှိဘူးပေါ့เนาะသူတို့ပြောလို့ဆိုရပြောလို့စနေရံတော့10ရံတော့မဖြစ်ဘူးချို့နေရာမှာ400ရံတော့လောက်ဒီပဲကြာဆင်းသွားတာတွေရှိတယ်အဲ့တော့ဒီလို့ကြုံတွေ့ရတဲ့ခါမှာစီးပွားရေးအင်အားနဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာဆုံးချုံမှုကအများကြီးဖြစ်တယ်အဲ့တော့လေထဲမှာသာရနေပြီးတော့တကယ်ဘာမှရအောင
်ဒီစီမံကိန်းအခုပြည်သူကတော့ကန့်ကွက်နေရတယ်တရုတ်အစိုးရကတော့ပြန်စကျင်တယ်သူကလေထံပစ်နေတယ်နိုင်ငံခြားရေးဝန်ကြီးလာတော့ငါတို့ဒီကိစ္စကိုဆွေးနွေးမှာပဲမြန်မာပြည်ဘက်ကကြည့်မယ်ဆိုရင်တော့ပြည်သူတရားလုံးလည်းမလိုလားဘူးလူထုကိုကိုစားပြုပြီးတက်လာတဲ့အစိုးရကလည်းပဲလူထုဆန္ဒနဲ့ဆန့်ကျင်ပြီးတော့လုပ်လိုက်မယ်လို့မထင်ပါဘူးဆိုတော့စစ်တပ်အနေနဲ့ကောတရင်ကစစ်တပ်အကြီးအကဲတွေစစ်တပ်ကြီးစိုးနေခဲ့တဲ့ခေတ်မှာဒီစီမံကိန်းကိုစတင်ခဲ့တယ်လက်ခံခဲ့တယ်ဆိုတော့စစ်တပ်အနေနဲ့ဘယ်လိုသဘောထားမယ်ထင်ပါသလဲဦးအောင်လင်းတို့
ဒီနောက်ပိုင်းမှာဒီတပ်မတော်အနေနဲ့လည်းဒီတရုတ်နဲ့သူတို့ပြင်းတော့စစ်ရေးရနည်းလေးရှင်းနေမှာမှရှိတဲ့အနေအထားမျိုးရှိပါသူတို့ပြင်းတော့တရုတ်နယ်စပ်မှာရှိတဲ့ဒီတိုင်းရင်းသားတနေခံများပေါ်မှာတရုတ်ရဲ့ထောက်ခံအားပေးမှုပေါ်မှာတော့တပ်မတော်အနေနဲ့မင်းမျိုးရဲ့အတွက်ကြောင့်မလို့တမ်းမတော်အနေနဲ့ကတော့ဒီမြစ်ဆုံစေကိစ္စကိုလုံးဝဒီထောက်ခံနိုင်မယ်လို့ကျွန်တော်မထင်ပါဘူးခင်ဗ
ျဟုတ်ကဲ့အဲ့တော့စစ်တပ်ကလည်းလက်မခံဘူးဆိုရင်တရုတ်တွေရဲ့ဒီစီမံကိန်းပြန်လည်စတင်ရဲ့ကိစ္စကိုဖြစ်နိုင်ပါသေးလားဗန်နီညာတရုတ်တွေကြိုးစားလာနေလို့ထင်ပါတယ်ခင်ဗျဒေါက်တာဝင်းမျိုးသူ
တရုတ်တွေကသူတို့ရဲ့ lobby တွေပြောနေတာကိုကြည့်ရတာကကျွန်တော်ဆုံးမပြောနှစ်ချက်ပဲပေါ့တစ်ချက်ကကောင်းကျိုးနဲ့ဆိုးကျိုးရှင်ကောင်းကျိုးများတယ်ဆိုတာကိုသူကပြောမယ်ပြောတဲ့ခါမှာကျွန်တော်တို့ဒါတရုတ်တွေထွက်ပြောမှာမဟုတ်ဘူး Harvard တို့စောင့်လို့ပြင်သစ်တို့ကပြောတော့မှာဒါသူတို့တွေအကုန်လုံးဒါလည်းဝဲစီကြအုပ်ပြီးသွားပြီကျွန်တော်ပြီးသလောက်ပါအဲ့တော့ဒါကျွန်တော်တို့ပြည်သူ့ကြားထဲမှာကွဲမယ်ဟာတကယ်ကောင်းကျိုးများတာပဲတွေ့လားနိုင်ငံတကာဖွဲ့စည်းတွေကထောက်ခံတယ်ဆိုတာဖြစ်လာအဲ့တော့ကျွန်တော်တို့ကဒါကိုမငင်းတော့ဘူးချားလိုက်ကျွန်တော်ကြည့်လိုက်မယ်ဆိုတော့လည်းပဲနောက်တစ်ချက်ကသူဘာပြောလဲဆိုရင်စောင့်ပြောလို့လက်စစ်ရာ90ရာခိုင်နှုန်းကို90ရာခိုင်နှုန်းတို့မရှိတော့ဘူးဗမာပြည်ပဲအကုန်ပေးလိုက်မယ်ပုံစံမျိုးသူတို့အကုန်ပြောနေတယ်အဲ့တော့ပြည်သူဟာကြီးကျယ်ကွဲမယ်သဘောထားဖြစ်နေတယ်ဒါအောင်ကျွန်တော်ကโอเคဒီချက်တွေကိုကျွန်တော်ဟိုခဏထားလိုက်哦เนาะကောင်းကျိုးများတယ်ဗမာပြည်ပိုကျိုးရှိမယ်ထားလိုက်哦တွတ်တွတ်လည်းပဲသူတို့ပေးထားတဲ့ဂရီကိုကျွန်တော်ဘယ်လောက်ယုံရမလဲဆိုတဲ့အချက်နဲ့ပြည်သူကတိုင်းဖို့လိုတယ်ဖြစ်ခဲ့တဲ့ဟာပြန်ကြည့်ဘယ်ဟာမှကျွန်တော်လက်ပတောင်းမဲ့ကြည့်ဗျာကျွန်တော်ဘလုံးမမြုံနိုင်ဘူးဒါကြလို့ဂရီဖောက်ရင်哦အဲဂရီဖောက်တာကိုကျွန်တော်တို့ကဒါကိုတွန်းအားပေးပြီးတော့ထိန်းချောင်းဖို့တယ်ကျွန်တော်တို့မှအင်အားပါရှိလေဒီကျွန်တော်ဖမ်းထားတဲ့ဒီတကူဒီတော်မှဒါထောင်ချပြီးပြန်လွှတ်ပေးရတဲ့အနေအထားဖြစ်တယ်အဲ့တော့ကိုယ့်အိမ်နဲ့ငကားဝင်ပြီးရင်တော့ကိုယ်မှာဖမ်းဖို့ကတည်ရင်ပဲရှိတယ်အဲ့တော့ဒါကဆုံးအပ်တော့လို့ကောင်းကျိုးတွေများလားဗမာပြည်ကျိုးရှိတာနဲ့စဉ်းစားမယ်ချက်တော့မဟုတ်တော့ဘူးကျွန်တော်မြင်တာကျွန်တော်တို့ရဲ့တကယ်ချုပ်ချာအာဏာပိုင်ဆိုင်မှုဆိုတဲ့ ချက်တစ်ချက်တည်းအောင်ဖြတ်ပြီးစဉ်းစားရမယ်သဘောရှိတယ်။ကျွန်တော်ဆိုရင်လားဒီလိုတရုတ်တွေကပြောလာတဲ့ချိန်မှာနိုင်ငံရေးသမားတွေလည်းဝေဝါ့မယ်၊ပြည်သူတွေလည်းဝေဝါ့မယ်ဆိုရင်တော့ရလကတမျိုးဖြစ်သွားနိုင်တယ်လို့လည်းကျွန်တော်ကခံမှန်းတယ်။
ဥကြဇန်သာစီစဉ်တင်ဆက်တဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါရခင်ဗျာအခုတော့နောက်ထပ်အပတ်စဉ်တစ်ခုဖြစ်တဲ့ကဏ္ဍတစ်ခုဖြစ်တဲ့တူယုံကြည်ရာကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်တူယုံကြည်ရာအစီအစဉ်မှာတော့မြန်မာနိုင်ငံတဝန်းကျုံတွေ့နေရတဲ့ပြဿနာတစ်ခုနဲ့ပတ်သက်ပြီးတော့ VOA ရဲ့သောတာရှင်မှတ်နိုးကသူ့ရဲ့အမြင်ကိုတင်ပြထားတာနားဆင်ကြပါမယ်မှတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
အဲ့တော့ဒီတော့အစ်အနေနဲ့ပြပြောချင်တာကတော့ဒီပြဿနာလေးတခုတော့ဖြည့်ဖြည့်ဖြည့်ဖြည့်နဲ့ဖြည့်ဖြည့်တာပေါ့နော်။ဘာလို့ဆိုရင်တတိုင်းပြည်လုံးမှာဒီစစ်တော်တွေပြုတ်တည်ရယ်ဘယံဇာတာတွေပျောက်ဆုံးတယ်။အဲ့ဒီဟာအသေးဆက်တာကဟုတ်တိုင်းပြည်လုံးမှာရေရှားတဲ့ပြဿနာအကြီးကြီးဖြစ်နေတယ်။အဲ့ဒါကိုကျွန်တော်တို့ရောင်ကဒီလောက်မဟုတ်ပဲပဲရောင်နဲ့အနည်းဆုံးဖြစ်တဲ့ဒလားတို့ဘာလို့ပါလဲဆိုတော့ဒီကိုဖြစ်နေတာပေါ့နော်။အဲ့ကြောင့်မို့လို့ဒီရေပြဿနာလေးတခုကိုဒီအစိုးရအနေနဲ့ဟုတ်ဖြစ်ရှင်းကြေကြံပေါ့နော်။ဘာလို့ဆိုရင်ကျမတို့အခုအစုပြီးတော့အခုနယ်ဒီမှာအခုရေလူဟုတ်အခုဒီအခုတည်းဒီအကိုတိုင်းတနက်ပြန်မှာပေါ့ကျမတို့တက်နေတဲ့လောက်ကိုချွေးနေကြလေးရရှိပြီးတော့ရေလူဟုတ်လုံနေရတယ်ပေါ့နော်။ကိုတက်တဲ့လောက်လေးပေါ့။အဲကျမတို့ကပထမရှိပြီးနေတယ်တနင်္ဂနွေညသွားပြီးတော့ဒီတက်ပြန်မှာသွားပြီးတက်ပြန်ညရွာလေးတွေမှာရေတော့တူးလိုက်တဲ့ခါကျတော့အကောင်ဆုံးဆက်လာရကြည့်ပါတဲ့။လေးချောက်ကပြောတတ်တယ်ဆိုတော့အဲယူလေးကခြုံလိုက်တာဆိုပြီးပြောလိုက်တဲ့ခါကျအဲ့ကျမတို့ရင်းနှီးမှရေးစွတ်တက်တယ်ပေါ့ပြီးတော့ဒီစစ်ကောင်တော့မသိဘူးဘာဖြစ်လဲလို့ဒီဖြစ်သွားတာအဲ့ဒါကြောင့်မို့လို့ကျမတို့ဒီစနက်ပြန်ဆိုတာဒီရောင်နဲ့နီးနီးလေးတွေရှိသေးတာအဲ့တော့ဒီအင်္ဂါဒေတာဒီမှာဆိုဘယ်တော့မှရေးလက်ပတ်တယ်ဒီဘယ်တော့ဆိုးမှာလဲဆိုတာအဲ့တော့ကျွန်တော်စိတ်မကောင်းဖြစ်နေရတာပါ။အော်ဘာဘာဒီမှာရေးဟိုဒီလောက်တောင်မှရှားပါနေပါလားဆိုပြီးတော့သူကစိတ်မကောင်းဖြစ်ရတယ်ပေါ့နော်အဲ့ဒါကိုကျမတို့ကအဲ့ဒါမဟုတ်ကိုတက်တဲ့တလောက်ချင်းနေရလေးရနေရှိပြီးတော့အဲ့ဒါကိုရေချင်းလူဖို့လုပ်နေကြတယ်။ဒါပေမဲ့ကျမတို့ကဟိုဝန်ထမ်းအရင်းကြီးတွေဆိုတဲ့အခါကျတော့ဘယ်လောက်ထိလုပ်သေးနိုင်မှာလဲ။အဲ့ဒါကိုသူကတင်နေတဲ့ဓာလေးကိုနည်းနည်းလေးပို့ပြီးတော့ကြာဟိုထောက်တတ်နိုင်မလားရေရှားတဲ့နေရာတွေကိုပို့ပြီးအစိုးရတကအကူအညီရရင်တော့ပိုကောင်းတယ်လို့ထင်ပါတယ်။ကျမတို့ဒီလိုပြည်သူဒီတက်ကိုဟိုပါပေါ့နော်။ဟိုဒီအဒီရှင်းနဲ့ရှာပြီးတော့သူကသူဟိုတက်နိုင်တော့လုံးနေကြတယ်ပေါ့နော်။ဒါပေမဲ့ရေရှိမှကြတော့ဘယ်လိုမှအကြာကြီးမတက်နိုင်ပါဘူး။အဲ့ရမို့သူအစိုးရအနေနဲ့ဒါကိုတတအားအနေနဲ့လိမ့်ဆွေချင်ပါလေ။လက်ကြုံကြီးကတော့တန်းတိုင်းတစ်ပိုင်းလေးပေါ့နော်။အပိုးလေးဝန်ပါလေးပေါ့။အဲ့လိုမျိုးဆိုတော့နည်းနည်းလေးတော်သေးတာပေါ့နော်။ဒါပေမဲ့အများကြီးဘက်ပါဆိုရင်အဲ့လိုလက်ကြုံကြီးနဲ့မရဘဲနဲ့စက်တုံကင်ဖြစ်လာတယ်။စက်တုံကင်နဲ့ပေပေါင်း3,500ပြည်လာတဲ့ခါကျတော့စက်တုံကင်နဲ့ဖြစ်လာတဲ့ခါကျတော့ဒီကနောက်ပါကြတယ်ဘာထောင်းလာတယ်လဲဆိုတော့အဲ့ဒီတက်ကိုမောင်းရတဲ့စီဘိုးရယ်နောက်ပြီးတော့ဂျီမောင်းဖို့လူရယ်ရှာရတာရယ်အဲ့တော့ဆက်ကို maintenance လုပ်ရတာရယ်အဲ့ဒါဒီအဲ့ဒီဈေးတရားထောင်းလာပါလေသူတို့အတွက်သူတို့မခံနိုင်ဘူးပေါ့နော်အဲ့ကြောင့်မို့လို့ရင်းနဲ့တက်တက်ပြီးတော့ဒီစောက်ကြီးကိုရင်းနဲ့တက်တက်ပြီးတော့ဒီအစိုးရတွေရောဒီရက်ဖက်အဖွဲ့အစည်းတွေရောဒီမှာတဲ့ PP တွေရောအဲ့ဒါဝိုင်းဝန်းပြီးတော့တခုခုကောင်းချေပေါ်လို့ရအောင်လို့ကျမတို့အားကျမရုံကြည်ရအနေနဲ့ကျမအားပြောချင်တယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့ VOA ရဲ့တောတာရှင်တူဦးဖြစ်တဲ့မှန်နိုးရဲ့သူယုံကြည်ရအမြင်ကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
မကြသေးခင်ကပဲဝါရှင်တန်မြို့တော်မှာကျင်းပပြီးစီးသွားခဲ့တဲ့နျူကလ িয়ার လက်နက်လုံခြုံရေးညီလာခံပိတ်ပွဲမှာသမ္မတဥဘာမာကအီရန် EU ဥရောပသမ္မတနဲ့ P5+1 နိုင်ငံတို့ရဲ့ဆွေးနွေးပွဲကနေ JCPOA လို့ခေါ်တဲ့အီရန်နျူကလ িয়ার အရေးသဘောတူညီမှုအရနျူကလ িয়ার လက်နက်တွေကိုပြန့်နှံ့မှုရပ်တန့်ဖို့ဆောင်ရွက်နိုင်ခဲ့တာဟာသူ့ရဲ့အစိုးရလက်ထက်မှာအကြီးအကျယ်အောင်မြင်မှုဖြစ်တယ်လို့ပြောသွားခဲ့ပါတယ် JCPOA အီရန်နျူကလ িয়ার ရေးသဘောတူညီမှုနဲ့ဆက်လင်းလို့အီရန်နျူကလ িয়ার လက်နက်စီမံကိန်းတွေရပ်သွားရေးတည်ကြအောင်အားထုတ်ကြိုးပမ်းမှုနဲ့အီရန်ကိုနျူကလ িয়ার စွမ်းရည်အချိန်တိုအတွင်းရရှိလာစေမယ့်ပစ္စည်းတွေကိုအီရန်နိုင်ငံထဲကဖယ်ရှားဖို့ဟာသူ့ရဲ့ပထမဦးစားပေးစီစဉ်ဖြစ်ပြီးအဲ့ဒီနှစ်ခုစလုံးကိုအောင်မြင်အောင်ဆောင်ရွက်ခဲ့ကြောင်းသမ္မတအိုဘားမားကပြောပါတယ်လောလောဆယ်မှာအီရန်ခေါင်းဆောင်တွေဟာ JCPOA စာချုပ်ပါအတိုင်းလိုက်နာကျင့်ကြံခဲ့ကြပါတယ်လို့လည်းသမ္မတဥပမာကအမှတ်ချက်ပြုပြောခဲ့ပါတယ်။တကယ်တော့ IAEA မှာ P5 Plus 1 နဲ့ပြောဆိုဆွေးနွေးမှုတွေကနေပြည့်ပြည့်စုံတဲ့အဆင့်တွေကိုချမှတ်နိုင်ခဲ့ကြပါတယ်။အဲ့ဒီအကျိုးဆက်အနေနဲ့သူတို့ရဲ့နျူကလ িয়ার စီမံကိန်းတွေနဲ့သက်ဆိုင်တဲ့ပိတ်ဆို့အရေးယူမှုတွေကိုလည်းရှော့ချပေးခဲ့ပါတယ်။ JCPOA သဘောတူညီချက်ရှိနေစေမှုအီရန်နဲ့စီးပွားရေးလုပ်မယ်ဆိုရင်အဆင်ပြေပြေလုပ်နိုင်ဖို့အီရန်ဟာစိန်ခေါ်မှုကိုရင်ဆိုင်ရမှာဖြစ်ပြီးအခုစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့အီရန်နဲ့စီးပွားရေးလုပ်မယ်ဆိုရင်နျူကလ িয়ার ဆိုင်ရာပိတ်ဆို့တန်ခတ်မှုအန်ဒီယံမရှိတော့ပါဘူးလို့မစ္စတာအိုဘားမားကပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့အီရန်ကထုတ်ဖော်ပြောကြားခဲ့တဲ့စိုးရိမ်မှုတွေကိုလည်းဖြေရှင်းပေးသွားဖို့သမ္မတအိုဘားမားကကြေပေးပြောကြားခဲ့ပါတယ်ဒါပေမဲ့ JCPOA စာချုပ်ပါသဘောတူညီချက်အရအီရန်ဘက်ကလည်းစီးပွားရေးလုပ်ငန်းတွေကိုထိခိုက်စေနိုင်တဲ့ရန်လိုတဲ့အပြုအမူတွေမလုပ်တော့ပါဘူးဆိုတဲ့အကြောင်းကမ္ဘာအတိုင်းအဝိုင်းနဲ့စီးပွားရေးလောကကိုသိသာထင်ရှားတဲ့လှုပ်ရက်တွေပြသနေပါတယ်လို့လည်းသမ္မတအိုဘားမားကဆက်ပြောပါတယ်။အီရန်ကအစ္စရေးကိုဖျက်မဟားလို့ကြွေးကြော်ပြီးပယ်ထိန်တပ်ဒုံးကျည်တွေနဲ့စပစ်ပြီးဆိုရင်တကယ်လို့အီရန်ကဟစ်ဘိုလာကိုဒုံးလက်နက်တွေဆက်ပြီးပို့ပေးမယ်ဆိုရင်ဒါတွေဟာစီးပွားရေးလုပ်ငန်းတွေကိုထိခိုက်စရာဖြစ်ပါလိမ့်မယ်လို့သမ္မတအိုဘားမားကပြောပါတယ်။အမေရိကန်ပြည်ထောင်စုကစီးမင်းစည်းကမ်းတွေနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းခြားပြဖို့တာဝန်ယူပါတယ်။ဒါကြောင့်အီရန်နိုင်ငံသားတွေအတွက်စီးပွားရေးတိုးတက်မှုကတစ်ဆင့်အကျိုးကျေးဇူးတွေရမှာပါလို့လည်းသမ္မတအိုဘားမားကပြောပါတယ်။ဒါပေမဲ့စီးပွားရေးလုပ်မယ်ဆိုရင်လုံခြုံစိတ်ချမှုရှိတယ်လို့ခံစားရတဲ့နေရာမျိုး၊အငင်းပွားစရာကိစ္စကြီးကြီးမားမားမရှိတဲ့နေရာမျိုး၊အယောင်းဝယ်ပုံမှန်လုပ်ဖို့ငွေကြေးလွှဲပြောင်းမှုချောမွေ့မယ်လို့စိတ်ချယုံကြည်ရတဲ့နေရာမျိုးတွေမှာသာစီးပွားရေးလုပ်ငန်းတွေလုပ်ကင်ကြတယ်ဆိုတာကမ္ဘာနိုင်ငံတည်တည်ကသဘောပေါက်နားလည်သလိုအီရန်နေနဲ့လည်းနားလည်ပေးရမှာဖြစ်တယ်လို့သမ္မတအိုဘားမားကပြောသွားခဲ့ပါတယ်ရှင
်အမေရိကန်စိုးရိမ်သဘောရအမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ကြရတာဟာအမေရိကန်စိုးရိမ်ရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဝမဟုတ်တဲ့အကြောင်းထပ်မံပြီးတော့အတိပေးပါတယ်ခင်ဗျာVOA မြန်မာပိုင်းရဲ့ကြာတော်တင်းနေ့နန္ဒခင်းအစီအစဉ်ဒီမှာကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ
်အမေရိကန်နိုင်ငံရဲ့ဌာနက2015ခုနှစ်အတွက်လူခွင့်ရေးအစီရင်ခံစာကိုဧပြီလ23ရက်နေ့ကထုတ်ပြန်ခဲ့တာမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဖော်ပြထားတာမှာတော့လွတ်လပ်စွာပြောဆိုခွင့်စုဝေးခွင့်နဲ့ဟောပြောခွင့်ပြည်ထောင်ခါတွေဖြစ်ပွားနေတဲ့တိုင်းရင်းသားဒေသတွေမှာလူခွင့်ရေးချိုးဖောက်မှုဖြစ်ပေါ်နေပြီးရိုညာတွေပေါ်ကန့်သက်ချုပ်ချယ်မှုတွေဟာလွန်ခဲ့တဲ့နှစ်အတွင်းအဆိုးအဝါဆုံးဖြစ်ပေါ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှု၃ချက်ဖြစ်တယ်လို့ဖော်ပြထားပါတယ်။ကျောင်းသားတွေလေယာဉ်မြေတင်းဆဲမှုကိုစန့်ကျင်တဲ့တက်ကြွလှုပ်ရှားသူတွေလွတ်လပ်စွာပြောဆိုခွင့်နဲ့စုဝေးခွင့်တွေကိုအသုံးပြုခဲ့ကြတဲ့လူပုဂ္ဂိုလ်တဦးချင်းစီကိုဖမ်းဆီးထိန်းသိမ်းတာတွေဟာ2015ခုနှစ်အတွင်းမှာဖြစ်ပွားခဲ့တယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။ဒါပြင်အာဓမ္မပြုကျင့်မှုလိမ္မာဆိုင်ရာစော်ကားမှုအာဓမ္မခိုင်းစင်မှုနိုင်ငံရေးယူမှန်းချက်နဲ့ဖန်ဆီးထိန်းသိမ်းမှုညီညွတ်စွာဆန္ဒပြသူတွေကိုအားအလွန်ကြုံတုံးဆွဲမှုအဂတိလိုက်စားမှုကြေကြေပြန့်ပြန့်ဖြစ်ပေါ်နေတာနဲ့ချင်းချောက်ပြီးသတင်းတောက်တွေကိုမကြာခဏဖန်ဆီးမှုစတဲ့တိသာထင်ရှားတဲ့တခြားလူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာအစိုးရအနေနဲ့2015ခုနှစ်အတွင်းချိုးဖောက်ခဲ့တယ်လို့ဆိုပါတယ်အဲ့ဒီအစီအခံစာထဲမှာပဲကဘာတွားမှာရှိတဲ့အာဏာရှင်အစိုးရတွေဟာသူတို့ရဲ့အာဏာကိုချိန်ချောက်လာတဲ့တိုင်းသူပြည်သားတွေကိုရက်စက်ကြမ်းကြုတ်စွာဖိနှိပ်ချုပ်ချယ်နေကြတယ်လို့အမေရိကန်ပြည်ထောင်စုကဗိုလ်ထုတ်နေမှာဆွဆွဲလိုက်ပါတယ်။နိုင်ငံရေးလွတ်လပ်မှုကိုလက်မခံညှင်းပယ်တဲ့အစိုးရတွေဟာလူထုရဲ့ယုံကြည်မှုကိုရရှိမှာမဟုတ်ကြောင်းအဲ့ဒါကြောင့်လည်းအကြမ်းဖက်အဆွေရောက်မှုတွေအပါအဝင်တိုင်းပြည်အတွင်းမတည်ငြိမ်မှုတွေဖြစ်ပေါ်စေနိုင်တယ်လို့သူ့အနေနဲ့ပြောကြားလိုကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကနိုင်ငံရေးဌာနရဲ့2015ခုနှစ်အတွက်နိုင်ငံလိုက်လူခွင့်ရေးအစီအခံစာထုတ်ပြန်တဲ့သတင်းစာစီးနင်းပွဲမှာထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာမြန်မာနိုင်ငံမှာပြင်အား6.9ရှိတဲ့ငရင်တစ်ခုမနေ့ညကလောက်သွားတယ်လို့အမေရိကန်ဘူမိဗေဒတိုင်းထွေဌာနကသတင်းထုတ်ပြန်ပါတယ်
ထက်တန်းရောက်နိုင်ငံတကာသတင်းအချင်းချင်းကိုကိုစော်ဝင်းလိုင်ကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်စီစဉ်ထုတ်လို့ရည်မှုကမန္တနာချမ်းဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ် VOE ကိုနားဆင်နေတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအတတကြမှာအနေရကင်းစွာနဲ့ပျော်ရွှင်နိုင်ကြပါစေကျွန်တော်ဆက်မိုးပါခင်ဗျာ
This program has come to you from the Voice of America, Washington.